Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington မြို့တော် VOA American အတန်းကနေ2019ခုနှစ်ဇွန်လ30ရက်တောက်ကြနေနေနေခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49လောက်ကနေတိုက်ရိုက်ထုတ်လွှင့်သွားမှာပါရှင်။ဒီမှာအင်ဂျင်နိုင်ပါ
။ဒီမှာကြောင်းလာပါခင်ဗျာ။ကိုစမောနဲ့ဒူနိုင်ငံကသတင်းတွေကိုတင်ပြသွားဖို့ရှိပါတယ်။မွတ်စလင်6နိုင်ငံကလူတွေအမေရိကန်ကိုလာတဲ့အခါမှာပို့ပြီးတော့တင်းကျပ်တဲ့ဗီဇာလျှောက်ထားမှုတွေကြုံရမဲ့စီကန်တက်တွေဒီကနေ့စတင်တော့မှာဖြစ်တဲ့အကြောင်းနောက်တစ်ခါရိုဟင်ဂျာအရေးဆွေးနွေးဖို့မြန်မာပြည်ကအမျိုးသားလုံခြုံရေးအကြံပေးဘင်္ဂလားဒေ့ရှ်ကိုမကြခင်သွားဖို့ရှိတဲ့အကြောင်းစတဲ့ထိပ်တန့်သတင်းတွေကိုကြားရမှာပါ
။ကောင်းပါပြီရှင်။ရခိုင်ပြည်နယ်မြောက်ပိုင်းလူခွင့်ရေးချိုးဖောက်မှုတွေရှိနေတဲ့ဆိုတဲ့ဆွဆွဲချက်တွေအတွက်စုံစမ်းမဲ့ကုလသမဂ္ဂအချက်အလက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံနဲ့လာရောက်ခွင့်ပြုမှာမဟုတ်ဘူးလို့မြန်မာအစိုးရကပြောကြားခဲ့တဲ့အပေါ်နိုင်ငံတကာလူ့အခွင့်အရေးအဖွဲ့တွေကဘယ်လိုတုံ့ပြန်ပါသလဲ
Amnesty International is extremely disappointed by the Myanmar government's decision not to allow UN human
rights ဒါကတော့အခြေအနေတွေပိုးပြီးဆိုးလာမှာဖြစ်တယ်လို့သူတို့အနေနဲ့လည်းစိတ်ပျက်မိကြောင်း AI အဖွဲ့ကြီးရဲ့ပြောခွင့်ရပုဂ္ဂိုလ်က VOE ကိုပြောသွားတာပါ။သတင်းစီစဉ်အပြီးမှာအပြည့်အစုံကိုနားဆင်ရဖို့ရှိပါတယ်။တခါပြည်ရင်းမှာ66ဂါကြီးပုံမှချက်သိရေးအင်းနဲ့အားနဲ့တောင်းဆိုလှုပ်ရှားနေချိန်မှာပဲလူခွင့်ရေးအဖွဲ့ပေါင်း62ဖွဲ့ကလည်းဒီဥပဒေကိုဖြတ်သိမ်းပေးဖို့မြန်မာအစိုးရကိုတိုက်တွန်းလိုက်တဲ့အကြောင်းကြားဖို့ရှိပါတယ်။နောက်ပိုင်းမှာတော့ကျန်းမာရေးနဲ့အတူအပတ်စဉ်ကဏ္ဍတွေကိုထုတ်လွှင့်ပေးမှာပါ။အခုတော့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုကိုကျော်အောင်လွင်နဲ့ဦးစံမိုးဝေတို့ကပြောပြပါအောင်ရှင်။
မွတ်စလင်အများစုရှိတဲ့နိုင်ငံ6နိုင်ငံကအမေရိကန်ပြည်ဝင်ခွင့်ဗီဇာလျှောက်ထားသူတွေအနေနဲ့အမေရိကန်ပြည်တော်စုမှာနှိစက်တဲ့ဆွေမျိုးသားချင်းမိသားစုဝင်တွေရှိနေဖို့ဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေရှိနေမှသာအမေရိကန်ပြည်ဝင်ခွင့်ဗီဇာရနိုင်မယ်ဆိုတဲ့ခီးသွွားစီမင်းစီကံသတ်မှတ်ချက်အသစ်တွေကိုအခုကျွန်တော်တို့တန်ထွက်နေတဲ့နိုင်ငံတွင်းမှာပဲအမေရိကန်ပြည်တော်စုကစတင်ပြီးတော့အကောင့်ထဲပေါ်ပါတော့မယ်ဒီစီမင်းစီကံအသစ်တွေဟာဝါရှင်တန်စံတော်ချိန်ဇန်နဝါရီလစလုံးလ29ရက်ခြားသာပရိနေ့ည7နာရီမှာစတင်အာဏာသိမ်းအောင်မှာပါအီရန်လီဗီးယားဆိုမာလီးယားဆူဒန်ဆီးရီးယားနဲ့ယီမန်နိုင်ငံတွေကအမေရိကန်ပြည်ဝင်ခွင့်ဗီဇာလျှောက်လွှာတွေကိုစစ်စစ်တဲ့အခါမှာသက်ဆိုင်ရာကောင်စစ်ဝင်တွေအနေနဲ့လိုက်လာမဲ့စီးမျဉ်းတွေကိုအမေရိကန်ထိပ်တန်းဆိုရအရာရှိတွေကခြားသာပရိနေ့မှာထုတ်ပြန်ကြေညာခဲ့ပါတယ်ဇူလိုင်လ6ရက်နေ့မတိုင်ခင်အမေရိကန်ပြည်ထောင်စုကိုလာဖို့ဗီဇာရထားပြီးတဲ့သူတွေကတော့စီစဉ်ထားတဲ့အတိုင်းလာရောက်ခွင့်ရကြမှာပါဇူလိုင်လ6ရက်နောက်ပိုင်းအမေရိကန်ကိုခီးသွွားဖို့လေရင်လက်မှတ်ဝယ်ထားသူတွေနဲ့ပတ်သက်ပြီးတော့နောက်ပိုင်းမှာညွှန်ကြားချက်တွေထုတ်ပြန်ဖို့လဲရှိတယ်ဆိုပြီးတော့အမေရိကန်စစ်မှန်ရာရှိတွေကပြောပါတယ်ဗီဇာလျှောက်ထားဖို့တန်ရုံးမှာရက်ချင်းယူတာမှုတွေကိုလည်းရွှေ့ဆိုင်းမှာမဟုတ်ပေမဲ့လည်းလျှောက်လွှာအသစ်တင်မဲ့သူတွေကတော့အမေရိကန်ပြည်ထောင်စုမှာနှိစက်တဲ့ဆွေမျိုးသားချင်းမိသားစုဝင်တွေဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေရှိတဲ့အကြောင်းခိုင်လုံတဲ့တက်တွေထောက်ထားတွေကိုပြသဖို့လိုအပ်မှာဖြစ်တယ်လို့အမေရိကန်စစ်မှန်ရရှိတွေကပြောကြပါတယ်
။အီရတ်တပ်ဖွဲ့တွေဟာမူဆိုးမျိုးအတွင်းကဖျက်ဆီးခံထားရတဲ့တမိုင်းဝင်ဗလီဖျားကြောင်းကြီးကိုပြန်လည်ပြီးတော့တင်ပိုက်လိုက်ပါတယ်။မူဆိုးမျိုးဟာလွန်ခဲ့တဲ့3နှစ်က IS Islamic စစ်တွေးကြွတွေတင်ပိုက်တာခံခဲ့ရပြီးISD ဟာသူတို့သဘောနဲ့သူတို့ကာလီဖိတ်လို့ခေါ်တဲ့ဘာသာရေးနိုင်ငံတော်အဖြစ်ကြီးညာခဲ့တာပါစစ်တွေးကြော်တွေဟာတက်တန်း850ရှိပြီဖြစ်တဲ့ Grand El Nuri ဗလီဖျားရှိခိုးကျောင်းကြီးနဲ့45မီတာအမြင့်ရှိတဲ့ဗလီကျောင်းမျောစင်ကြီးကိုပြီးခဲ့တဲ့သတင်းဘက်ကဖောက်ခွဲခဲ့ပါတယ်နောက်ပြီးတော့ရှစ်လကြာစစ်မဲ့ဖြစ်ပွားနေခြင်းအတွင်းမူဆိုးမျိုးကိုရစရာမရှိအောင်မှွေနှောက်ဖျက်ဆီးခဲ့ကြပါတယ်နာနဲ့လင်းအားကြီးစစ်စင်တိုက်ခိုက်အပြီးအီရတ်တပ်ဖွဲ့တွေကဗလီကျောင်းကြီးကိုပြန်လည်သိမ်းပိုက်လိုက်တာဖြစ်ပါတယ်။ဆက်လက်ပြီးတော့လည်းမြို့ဟောင်းအတွင်းကိုဝင်ရောက်တိုက်ခိုက်နေပါတယ်လို့ IS စစ်သွေးကြော်တွေကိုတိုက်ခိုက်နေတဲ့အမေရိကန်စစ်စင်ရေးအဖွဲ့ရဲ့ပြောခွင့်ရသူကပြောပါတယ်။ကြာသာပတိချင်းဒီနေ့လုံးမူဆိုးမှာတိုက်ပွဲတွေဆက်ပြီးတော့ဖြစ်နေပါတယ်။သူတို့အနေနဲ့မြို့ဟောင်းကိုတောက်ကြနေဓမ္မမဟုတ်ရင်စနေနေ့မှာထိန်းချုပ်နိုင်လိမ့်မယ်လို့ယုံကြည်ကြောင်းစစ်သွေးကြော်တွေစစ်စင်နေတဲ့အထူးတပ်ဖွဲ့ဝင်တွေက VOA ကိုပြောပါတယ်အီရတ်လုံခြုံရေးတပ်ဖွဲ့တွေဟာ ISIS တွေအခိုင်အမာတပ်ဆွဲထားတဲ့လက်ကျန်စခန်းနှစ်ခုကိုတိုက်ခိုက်နေကြကြောင်းစစ်ဖက်ပြောခွင့်ရသူကြီးတဲ့ဗိုလ်မှူးကြီး Ryan Dillon ကပြောပါတယ
်တောင်ကိုရီးယားသမ္မတအစ်မွန်ဂျေဟင်ဟာအမေရိကန်သမ္မတ Donald Trump နဲ့ပထမဆုံးအကြိမ်ဖြစ်အင်ပီရိုမှာဇွန်လ29ရက်မနေ့ကတွေ့ဆုံခဲ့ကြပါတယ်သမ္မတ Trump နဲ့သမ္မတကတော့ Melania Trump တို့ဟာ Tong Korea Tamra Munje in the Tamra Grogu in Biromania, Nanganonyaza, Sabone, Tekin Eken Gejavale. No Korea ye, Yebo, and Yachao Nimunapata Biro, Nangan Gonzon, the Tignema, Suni Tobo Shibiro, Tigasa Nepata B, Gonzon, Uya, the Bora, Minuga, Tidita, Guevia, Nijaraba. Sazun and Niva Train Tong Korea, Ma, Pramauzo, Lewayan Tamra Pietelare, Mr. Moha. စီးပွားရေးပူးပေါင်းဆောင်ရွက်မှုတွေကနေတဆင့်မြောက်ကိုရီးယားနဲ့ပုံပြီးတော့ရင်းနှီးလာအောင်ဆက်ဆံဖို့လိုလာပြီးတော့တမရထရမ့်ရဲ့အစိုးရကတော့မြောက်ကိုရီးယားကိုပြင်းထန်တဲ့တန်းခတ်ပိတ်ဆို့မှုတွေချမှတ်ထားတယ်။စစ်ရေးအရပြားပေးတာတွေနဲ့တန်တမာနီးယဝိုင်းကျင်ပယ်ဖို့နီလာနေကိုတုံးညင်နေတာပါ။ခေါင်းဆောင်အုပ်ရဲ့မနေ့ကအင်မီရိုဆွေးနွေးပွဲအပြီးထုတ်ပြန်ကြေညာချက်တွေလည်းထွက်လာဖို့ရှိ nene nini kaka pubang lo song tome lule, American go six chazi wo, jubanga wale. Pigare laga yadu lakan kebido tuye pramazon piba keys and pit, American go liaja, laya mu twin. American at Anguria mahamisa sanye kaimare jango, piata lurava. But who nigga tamra moha. Korea said to Chasonga and Marine Tatari at Tame at Chotama Rondu Pangui, Chagabare, Sinine Maro, Titongria Tamra, Mr. Munjinha, Medican Pilonsgon, Epian Let Tokama Chibarakna.
Russia Taikan Gonzan Boris Nemsopku, Lugian, Tapia Kemune, Moscow, Diayon, Dioma, Lungayagu, Sujet, Dingabare, Nemsopa, Russia Suyagu, Sanjin, Upi Vido, Ukraine, and Akoto Idamari, Bor, Russia Suyaga, Taukan, Pinid, and the Patabio, Diga. We went to the Ule Pibare. The town Sangagu need drink Kremlin and he Drava Mad Lanshaw Piakunaji Matanane Pita Dow Kangara Pibare, Chachin Lono Yetapuga, Yashi Hong Pidu, Zawa, Dediefa, Namsoku, Pika, Tapia Muma, Pisi do Pichui Lujiga, Twisiker, Suya by Tax, the Intanaga, Popiale Bare. Sweat in Kayadu, Nauzalonga, Chachin, Lumuri Pibido, Kajing, you will look down Tapia Pu, the board together to repeat the Lusubare. Ludamu Julumbo, which he took with a Niama Chechen, a Yashi, Pawen Moon, Pawen Patamu, Shigangshin, and Nesuri, Cheku, Bajau, so that's the Seduri in the Sisu, Pieku, Kayada Lelu, names of it, Mohammedica, Migon Tony Jabare, Chechen Sedaga, Yimon Hong, Ruslan Muku, Dinov Gule, Ludamu, Susan Samedu, Pine, Mikwema, Swedish, and Libare.
ယူအေဗီကတိုင်ရဲ့မနက်ဖြန်မြန်မာဘာသာစစ်စစ်လေးကိုမနက်6:00နာရီကနေ9:00နာရီအထိလိုင်းဒိုမီတာ32ကီလိုဟတ်စ်93နဲ့လိုင်းဒိုမီတာ40ကီလိုဟတ်စ်ခွန်လေး33ညလိုင်းဒိုမီတာ46ကီလိုဟတ်စ်ချောက်တဲရှင်ကနေဒုတိယနာရီဝတ်မှာလိုင်းလက်မီတာ100ကိုစေကီလိုဟတ်စ်တင်ကား
ယူအေအမေရိကန်တာဝန်ပိုင်ကနေနိုင်ငံတကာသတင်းတွေကိုဆက်ပြီးတော့ကြေညာနေတာပါခင်ဗျာမြန်မာနိုင်ငံကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုမြန်မာပြည်ပြန်ပို့ရေးကိစ္စအပါအဝင်နှစ်နိုင်ငံကြားဖြေရှင်းရခက်ခဲနေတဲ့ကိစ္စတွေပေါ်အမြင့်ချင်းဖလဲကြားဖို့မြန်မာနိုင်ငံမျိုးသားလုံခြုံရေးအကြံပေးဦးတောင်ထွန်းဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်သတင်းပတ်ထဲ Bangladesh Yashidiga Biobare, Utong Tonye Bangladesh cheese and drink. When you joke Sheikh Hasina Nesat to his Rapiobule, Shibare, Don Sansuji Usan Leshima, Soyaha, P drink, Pibaga, Chinchamu, and your inner butterbe, Soyane, Tamarago, Champe, Timjabo, Pironzu, Winji, Sensile, Muda Lunjoe, Champe, Yarugo, Pigare, Sanway Laga, Pandige, Daba. Kulanamaga, Doga, the Nasa Mahamini, Yon, Shuan, ACIA, Kamanje, Ya. နှစ်ထောင်စကြာခုအော်တိုဘာလ9ရက်နေ့ကစပြီးတော့ရခိုင်ပြည်နယ်အတွင်းမြန်မာလူမျိုးရေးတပ်ဖွဲ့တွေရဲ့နေမြေရှင်းလင်းရေးလှုပ်ဆောင်မှုတွေကြောင့်လူနည်းစုမွတ်စလင်အနေဆုံး9000လေးရာလောက်အိုးအိမ်ဆုံးခွာထွက်ပြေးခဲ့ရလို့ဆိုပါတယ်ရေရှည်ဖြစ်ရှင်းရမယ်ရင်းညာကိစ္စအပါအဝင်နဲ့နိုင်ငံခြားရှိနေတဲ့တခြားပြည်ထောင်စုတွေဖြစ်ပေါ်လာဖို့ဘင်္ဂလားဒေ့ရှ်အနာပိုင်တွေဘက်ကလိုလားတယ် Silu, Kedashi Mele, Runya Doka, there, do Tani, Pian Koyakis and Nepotabi Sunibu, Shilin Piatare, Queen Anamshi Gulule, Bengalish Jashiriga, Trend of the Gushin Dabare.
Pakistan Nangaha Nagama, Tiri, Sichi, Sikan, Pila, Way, Shire, Sule, Akula saw the wine Pentagon sit down at the end of my popiake, be the now dealing in her Pakistan Nangama, sit there, a cheese as a kind of food, disown needles with a Pioso movie, her Tinji P. Pioso mutata, Pidelu, Tiopaga, Pioso Labare, Africa Machida, Zabudi Nangama, a cheese is sawed who disown care, be the now dealing in her, Dambi Pimbama, Nocta, a cheese as canny, disown la nine delu, Pentagon sit down at Yuka, command to Satabare, Pakistan Nangama. တရုတ်ရဲ့ယင်းနှီးမြှုပ်နှံမှုနဲ့တိစောက်ထားတဲ့ကာဝရာစိတ်ကမ်းမြို့မှာရေတပ်အခြေစိုက်စခန်းတိစောက်နိုင်သလားဆိုပြီးတော့လာစဉ်ကျင်းပနေတဲ့ဒေသချင်းနယ်မွေတစ်ခုမှာတရုတ်ကာကွယ်ရေးဝန်ကြီးဌာနရဲ့ပြောခွင့်ရသူဝူကီယန်ကိုမေးမြန်းတဲ့အခါမှာပါကစ္စတန်နိုင်ငံမှာစစ်အခြေစိုက်စခန်းတိစောက်တာတိစောက်နေတယ်ဆိုတဲ့ပြောဆိုမှုကထင်ကြီးပေးခံမှန်းမှုတက်တက်တာဖြစ်တယ်ဆိုပြီးတော့သူ
American Pironzuka Zona and a Sekuya Mirunga Namabia seeing Dungabare. American Banais need take on a video tope would think that she gave you Japan Chelsea Pian Sizimuri look at no bang. Ten down bango which qua chowne patalo two so in which the banlo American Panai win sonaga tamakeraba.
တောက်ကြနေနေခင်တရင်အစီအစဉ်ကိုကိုကြောင်လေးနဲ့ဦးဆန်မိုးရီတို့ကတင်ဆက်ခဲ့တာပါရှင်အခုတော့သတင်းလွှာတွေကိုပြောပြမှာပါကုလသမဂ္ဂကဖွဲ့စည်းလိုက်တဲ့ရခိုင်ဒေသတွင်းလူခွင့်ရေးချိုးဖောက်မှုစုံစမ်းမဲ့အချက်လက်ရှာဖွေဖွဲ့ကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပြုမှာမဟုတ်ဘူးလို့မြန်မာအစိုးရကငင်းဆိုလိုက်တာဟာပြဿနာကိုဖြေရှင်းတဲ့နည်းလမ်းမဟုတ်ပဲအခြေအနေတွေကိုပိုပြီး
ဆုံးဖြတ်ချက်နဲ့ပတ်သက်တဲ့အမြင်တွေကိုကိုညာဝင်းအောင်ကတင်ပြမှာဖြစ်ပါရရှင်။ရခိုင်ပြည်နယ်ကလူအခွင့်အရေးချိုးဖောက်မှုတွေကိုစုံစမ်းဖို့အချက်အလက်ရှာဖွေရေးအဖွဲ့တစ်ဖွဲ့မြန်မာနိုင်ငံဆီလူရေးကိုဂျနီဗာအခြေစိုက်ကုလသမဂ္ဂလူအခွင့်အရေးကောင်စီကပြီးခဲ့တဲ့မတ်လတည်းမှာဆုံးဖြတ်ချက်ချခဲ့တာပါ။
အဲ့ဒီကုလအချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာနိုင်ငံတွင်လာရောက်ခွင့်ပြုမှာမဟုတ်ဘူးလို့အစိုးရရဲ့သဘောထားကိုဒုနိုင်ငံရေးဝန်ကြီးဦးကျော်တင်ကဇွန်လ29ရက်ကြာသပတေးနေ့ကျင်းပတဲ့ပြည်သူ့လွှတ်တော်မှာပြောကြားခဲ့ပါတယ်။ကျွန်တော်တို့အနေနဲ့ဖက်ခွိုင်းနေမရှင်စီလွတ်တဲ့ဆုံးဖြတ်ချက်ကိုကန့်ကွက်ရန်ပြုနိုင်တော်လဲပဲကုလသမဂ္ဂရဲ့မန်ဒိတ်နဲ့စီလွတ်တဲ့လူခွင ဘူးဒါပေမဲ့လို့ကျွန်တော်တို့အနေနဲ့မြန်မာနိုင်ငံကိုတော့လာရောက်ခွင့်မပြုတဲ့မြန်မာတန်ရုံတွေကိုလိုအပ်တဲ့ညွှန်ကြားမှုများပြုလုပ်ခါကာကွယ်တားဆီးသွားမှာဖြစ်ပါတယ
်ရခိုင်ရေးအတွက်အချက်လက်ရှာဖွေဖို့စုံစမ်းစစ်ဆေးရေးအဖွဲ့ဆေးလွတ်နိုင်ရေးကုလသမဂ္ဂလူ့အခွင့်အရေးကောင်စီကဆုံးဖြတ်ဖွဲ့စည်းခဲ့တာဟာရခိုင်ဒေသရဲ့အခြေအနေကိုပိုပြီးဆိုးရွားသွားစေနိုင်တာကြောင့်မြန်မာအစိုးရကဒါကိုလက်မခံရတာဖြစ်တယ်လို့ဒေါ်စန်းစုကြည်ရဲ့မကြသေးမီကတွားရောက်ခဲ့တဲ့ဆွီဒင်နိုင်ငံခီးစဉ်အတွင်းပြောကြားခဲ့ပါတယ်
A fact-finding mission appointed by the United Nations would not have helped the situation. It would have created greater hostility between the different communities. So the reason why we dissociated
ourselves from the resolution is that the point of the fact finding mission is that the point of the fact မှုနဲ့တဟဇာတာရှိရှိအတူရှင်တွဲနေထိုင်နိုင်မှုကိုအထောက်ပံ့ပေးနိုင်လိမ့်မယ်လို့မယုံကြည်သလိုနှစ်ဖက်စလုံးမှာရှိနေတဲ့ကြောက်ရွံ့စိတ်တွေကိုလည်းဖြေဖြောက်ပေးနိုင်လိမ့်မယ်လို့ကျွန်မမထင်ပါဘူ
းအခုလို့ဒေါင်ဆန်းစုကြည်ကပြောပေမဲ့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ကိုလာခွင့်မပေးတာကသာအခြေအနေတွေပိုဆိုးလာစေမှာဖြစ်ပြီးမြန်မာအစိုးရရဲ့ငင်းဆန်နေမှုဟာပြဿနာကိုဖြေရှင်းတဲ့နည်းလမ်းမဟုတ်ဘူးလို့အပြည်ပြည်ဆိုင်ရာလူ့အခွင့်အရေးအဖွဲ့ AN ရဲ့Washington DC အကြီးအကဲ Mr. T. Kuma ကတုံ့ပြန်ပြောဆိုလိုက်ပါတယ်
။ Amnesty International is extremely disappointed by the Myanmar government's decision not to allow UN Human Rights Council fact-finding mission. This is not going to solve the problem. It is going to aggravate the situation. If you feel you are
ကုလသမဂ္ဂရဲ့အချက်လက်ရှာဖွေရေးအဖွဲ့ကိုမြန်မာအစိုးရကလာခွင့်မပေးတဲ့ဆုံးဖြတ်ချက်ပေါ်အေအဖွဲ့ကလွန်စွာမှစိတ်ပျက်မိပါတယ်။ဒါဟာပြဿနာကိုဖြေရှင်းရမယောက်ဖဲအခြေအနေတွေကိုပိုးပြီးတော့ဆိုးဝါးလာစေမှာဖြစ်ပါတယ်။တစုံတစ်ခုကိုဖုံးကွယ်ထားခြင်းနဲ့အခါမျိုးမှာသာလာခွင့်မပြုတဲ့သဘောရှိရတာကြောင့် Kula Commission ကို အမြန်ဆုံး လာခွင့်ပြုဖို့အတွက်ခိုင်မာတောင်းဆိုကြပါတယ်
။တကယ်တော့ကုလသမဂ္ဂအပါအဝင်လူအခွင့်အရေးအဖွဲ့တွေဟာသူတို့ရဲ့အကျိုးစီးပွားအတွက်လှုံ့ဆော်နေကြတာမျိုးရှိသလိုမြန်မာအစိုးရဘက်ကလည်းကို့အပြည်တွင်းအခြေအနေတွေပေါ်မူတည်ပြီးအချက်အလက်ရှာဖွေရေးအဖွဲ့ကိုတားမြစ်ရတာမျိုးဖြစ်တယ်လို့သူနားလည်ကြောင်းအမေရိကန်အခြေစိုက်မြန်မာအရေးသုံးသပ်သူဒေါက်တာတင့်ဆွေကပြောပါတယ်
။ဒီကိန်းဒေတာရေခင်းကတော့ဒါမှရှုပ်ထွေးတော့ကအဲ့ဒါလို့နိုင်ငံကကလာတဲ့ဖွဲ့စည်းလာလိုက်ရင်ပိုပြီးဆိုးသွားမလားဆိုတဲ့အချက်မူနဲ့ဆိုတော့ကဆုံးဖြတ်တယ်လို့ကျွန်တော်မြင်ပါတယ်။နိုင်ငံတော်အတွက်အကောင်းဆုံးဆုံးဖြတ်ချက်ကိုဆောင်ရွက်နေတယ်လို့ပဲကျွန်တော်ယူဆပါတယ်။နိုင်ငံကဆိုတော့လူခွင့်ရေးပြောအထူးသဖြင့်တော့ဟိုကုလသမဂ္ဂကပြောဒီဖွဲ့စည်းတွေကတော့သူတို့အဖွဲ့စည်းရဲ့ဟလာဥတီကျရက်တီကျတဲ့တနည်းအားဖြင့်ခက်ရရင်ပြောရရင်တော့အကျိုးစီးပွားပေါ့သူတို့တက်ကြည့်ရတယ်ဆိုတော့ကျွန်တော်တို့နိုင်ငံအစစရရချုပ်တဲ့နေတဲ့အချိန်မှာတခြားနေဝင်လာတဲ့ကြံဖက်မှုတွေမဖြစ်အောင်လို့နိုင်ငံကဖိအားပါဖြစ်ကိုယ်နိုင်ငံအကျိုးစီးပွားအတွက်လှုပ်တဲ့ဆုံးဖြတ်ချက်ဖြစ်နိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ
်ဒီတော့တွင်ပိဋိပက္ခဖြစ်နေတဲ့ရခိုင်ပြည်နယ်တဲကမောင်တော်ဒေသတဝိုက်မှာအကြမ်းဖက်အဖွဲ့အတွက်လူသစ်စုဆောင်းနေတာတွေရှိသလိုဒေသခံတွေရုတ်တရက်ပျောက်ဆုံးသွားတာအသက်ခံရတာတွေလည်းရှိနေကြောင်းပြီးခဲ့တဲ့သတင်းပတ်တွေတည်းအကြမ်းဖက်လေ့ကျင့်တင်ကြားတဲ့မြေအောက်ခန်းတွေနဲ့လက်နက်တချို့ကိုလည်းရှာဖွေသိမ်းဆည်းမိခဲ့တယ်လို့နိုင်ငံတော်အတိုင်ပင်ခံယုံကသတင်းထုတ်ပြန်ထားပါတယ်ခင်ဗျာ
ကိုညံဝင်းအောင်ပြပြသွားတာပါဒီသတင်းနဲ့တဆက်ထဲမြန်မာအစိုးရကိုနိုင်ငံတကာအဖွဲ့တွေကဘာတွေတိုက်တွန်းနေတယ်လဲဆိုတာကိုလည်းပြောပြမှာပါလူပြောများနေတဲ့ပုံမှန်66ဂါကြီးကိုရုတ်သိမ်းပေးဖို့တီရင်းနဲ့နိုင်ငံတကာလူခွင့်ရေးအဖွဲ့စုစုပေါင်း62ဖွဲ့ကမြန်မာအစိုးရကိုတောင်းဆိုလိုက်တာပါအများပြည်သူနဲ့မီဒီယာပေါ်ဖိနှိပ်တဲ့ဒီဥပဒေကိုဖျက်သိမ်းဖို့တီရင်းမှာလူမှုအခြေပြုအဖွဲ့အစည်းတွေနဲ့သတင်းမီဒီယာတွေကအင်းနဲ့အားနဲ့ဆောင်ရွက်နေချိန်မှာအခုလိုနိုင်ငံတကာလူခွင့်ရေးအဖွဲ့တွေကပါပူးပေါင်းပါဝင်လာတာဖြစ်ပါတယ်အကြောင်းစုံကိုဆက်ပြီးနားဆင်ပါရှင်စက်တရေးဆိုင်ရာဥပဒေကိုပြန်လည်သုံးသပ်ချိန်မှာအတရေဖြစ်မှုကိုရာဇဝတ်မှုအဖြစ်အရေးယူနိုင်တဲ့ပုံမှန်66ဂါကြီးမှာပါတဲ့အပိုက်ကိုမြန်မာအစိုးရကဆက်လက်ထားရှိမည်ဆိုတဲ့သတင်းတွေထွက်လာတဲ့အတွက်စိုးရိမ်မကင်းဖြစ်မိကြောင်းလူခွင့်ရေးဖွဲ့ပေါင်း62ဖွဲ့ကပြောဆိုလိုက်ပါတယ်အထူးသဖြင့်ပို့ဆောင်ဆက်သွယ်ရေးဝန်ကြီးဌာနနဲ့လွှတ်တော်ဘက်ကဒါကိုဖျက်သိမ်းပေးဖို့ကြာတာပတိနေ့ကမြန်မာအစိုးရကိုသူတို့ကတောင်းဆိုလိုက်တာပါဒီဥပဒေဟာအစိုးရရဲ့ပြုပြင်ပြောင်းလဲရေးလှုပ်ဆောင်ချက်တွေကိုထိခိုက်စေသလိုသတင်းမီဒီယာတွေကိုအတန်တိတ်စေတဲ့အပြင်အုပ်ချုပ်ရေးပိုင်းဆိုင်ရာစီမံခန့်ခွဲမှုအာဂတိလိုက်စားမှုတွေနဲ့ပတ်သက်လို့အများပြည်သူအနေနဲ့ထုတ်ဖော်မပြောဆိုရဲအောင်ဟန်တားသလိုဖြစ်နေတယ်လို့လည်း62ဖွဲ့ထဲမှာပါဝင်တဲ့နယူးယောက်ခြေဆိုင် HRW ခေါ်လူခွင့်ရေးစောင့်ကြည့်ရေးအဖွဲ့ကြီးရဲ့အာရှရေးရာတာဝန်ခံ Brett Adams ကအခုလို VOE ကိုပြောပါတယ်
66D is being used as a tool of repression and censorship, which we didn't expect under the civilian
law. NLD ရတဲ့အစိုးရလက်ထက်မှာ66ဂါကြီးပုံမှတ်ကိုဖိနှိပ်ဖို့သတင်းမီဒီယာတွေကိုစင်စါဖြတ်တောက်ဖို့လက်နက်တပွဲအသုံးပြုမယ်လို့ကျွန်တော်တို့ထင်မှတ်ထားခဲ့ပါဘူး။ဒီပုံမှတ်နဲ့လူအများပြားကိုဖမ်းဆီးတရားစွဲဆိုထားပါတယ်။ဝန်ထဲဖို့ကောင်းတာကဒီလူတွေကိုအာမခံမပေးတာဖြစ်ပြီးသူတို့တွေဟာတရားရုံးမှာအမှုရင်ဆိုင်နေရစေကာလအတွင်းအကျဉ်းထောင်ထဲမှာအချိန်အကြာကြီးနေကြရပါတယ်။နောက်ပြီးတရားစွဲဆိုချက်တွေဟာလည်းတရားမျှတမှုမရှိတဲ့ပြင်တိကျခိုင်မာမှုလည်းမရှိပါဘူး။လူအခွင့်အရေးကိုလေးစားလိုက်နာပါတယ်ဆိုတဲ့မြန်မာအစိုးရရဲ့ပြောဆိုချက်နဲ့လည်းရှေ့နောက်မညီဖြစ်နေပါတယ်
။ဒီဥပဒေပုံမှန်နဲ့တရားစွဲဆိုချက်တွေအတွက်အာမခံပေးဖို့လူလားကြောင်းမြန်မာအစိုးရကအကြံပြုပြောဆိုထားပေမဲ့လည်းသူတို့အဆိုပြုချက်မှာအာမခံအလိုလျောက်ရမယ်ဆိုတာမပါဝင်ကြောင်း Brett Adams ကထောက်ပြပါတယ်။တကယ်တမ်းမြန်မာအစိုးရအနေနဲ့ဆက်သွယ်ရေးဥပဒေပုံမှ66ဂါကြီးကိုအလွယ်တကူရုတ်သိမ်းပေးလို့ရကြောင်းသူကပြောပါတယ်။ဒါကြောင့်အခုလိုဆက်သွယ်ရေးဆိုင်ရာဥပဒေကိုပြန်လည်သုံးသပ်နေချိန်ဟာပုံမှ66ဂါကြီးကိုရုတ်သိမ်းဖို့နဲ့2013ခုနှစ်ဆက်သွယ်ရေးဆိုင်ရာဥပဒေကိုနိုင်ငံတကာလူခွင့်ရေးဥပဒေစံနှုန်းတွေနဲ့အညီပြင်ဆင်ဖို့အစိုးရနဲ့လွှတ်တော်အတွက်အကောင်းဆုံးအခွင့်အရေးပဲဖြစ်ကြောင်း Brett Adams ကဆိုပါတယ
်။ Yeah, I mean this is a really important opportunity for the government andthe parliament, which has a lot of former political prisoners in it, to make a clear statement.
တော်လဲဆိုတော့နိုင်ငံရေးအကျဉ်းသားဟောင်းအများပြားပါဝင်နေတဲ့အစိုးရနဲ့လွှတ်တော်အနေနဲ့လွတ်လပ်စွာပြောဆိုခွင့်အပေါ်သူတို့ယုံကြည်မှုနဲ့မြန်မာနိုင်ငံဟာနောက်ပြန်မသွားဘူးဆိုတဲ့ခိုင်မာပြတ်သားတဲ့မူရည်တည်ချက်တွေကိုထုတ်ဖော်ပြသဖို့အခွင့်ကောင်းဖြစ်ပါတယ်။ ပုံမှန်66ဂါကြီးနဲ့တရားစွဲဆိုခံရပြီးထောင်ချခံရသူအများအပြားဟာနိုင်ငံရေးအကျဉ်းသားဆိုတဲ့အဓိပ္ပာယ်ဖွင့်ဆိုချက်နဲ့ကန့်ညီပါတယ်။ဒေါန်ဆန်းစုကြည်ပါဝင် NLD အဖွဲ့ဝင်အတော်များများဟာနိုင်ငံရေးအကျဉ်းသားဟောင်းတွေဖြစ်ကြပါတယ်။သူတို့ကိုယ်တိုင်လည်းအတွေ့အကြုံရှိခဲ့ကြပါတယ်။ဒါကြောင့်ငြိမ်းချမ်းတဲ့ဆန္ဒထုတ်ဖော်ပြောဆိုမှုအတွက်ထောင်ချအပြစ်ပေးတယ်ဆိုတာမဖြစ်သင့်ကြောင်းသူတို့ရှင်းရှင်းလင်းလင်းမြင်လိမ့်မယ်လို့ကျွန်တော်မျှော်လင့်ထားပါတယ
်။ဒီနေရာမှာအတိုက်ခံတွေကိုအတန်တိတ်စီခြင်းနဲ့စစ်တပ်ကတော့ဒီဥပဒေပုံမှန်ကိုဆက်ပြီးရှေ့စီခြင်းနာအထင်ရှားတွေ့ရကြောင်း Brett Adams ကဆိုပါတယ်။ပုံမှန်66ဂါကြီးအရအင်တာနက်အွန်လိုင်းကနေအသေးသေးချက်မှုနဲ့တရားစွဲဆိုခံထားရတဲ့လူပေါင်းအနည်းဆုံး82ဦးထိရှိနေကြောင်း2013ခုနှစ်ဆက်သွယ်ရေးဆိုင်ရာသုတေသနအဖွဲ့ကဆိုပါတယ်။လက်ရှိအချိန်အထိပုံမှန်66ဂါကြီးနဲ့တရားစွဲထောင်ချခံရမှုတွေမှာတမှုကိုပြစ်ဒဏ်3လကနေ6လအထိပဲချမှတ်ထားတာမျိုးရှိသေးကြောင်းမြမရေးတုံသက်သူတွေကဆိုပါတယ်2013ခုနှစ်မှာပြဋ္ဌာန်းခဲ့တဲ့ဆက်သွယ်ရေးဥပဒေပုံမှန်66ဂါကြီးအရဆက်သွယ်ရေးကွန်ရက်တစ်ခုကိုအသုံးပြု၍ပုဂ္ဂိုလ်တဦးက6လတောင်းယူခြင်းအနိုင်ထက်ပြုခြင်းမတရားတားဆီးကန့်ကွက်ခြင်းအသေးဖက်ခြင်းနှောက်ယှက်ခြင်းမလျော်ဩဇာတုံးခြင်းသို့မဟုတ်ချင်းချောက်ခြင်းလို့ပြဋ္ဌာန်းထားပြီးအဲ့ဒီလိုကျူးလွန်ကြောင်ပြစ်မှုထင်ရှားရင်အမြင့်ဆုံးထောင်ဒဏ်၃နှစ်နဲ့ငွေဒဏ်ကျခံရမှာဖြစ်ပါတယ်။ကြာသပတေးနေ့ကပူးတွဲထုတ်ပြန်တဲ့အဖွဲ့အစည်း61ဖွဲ့ရဲ့မြန်မာအစိုးရပေါ်တိုက်တွန်းအကြံပြုချက်တွေထဲမှာပုံမှန်66ဂါကြီးကိုရုပ်သိမ်းဖို့တကယ်လို့အနိုင်ဆုံးအဆင့်ဒီဥပဒေကိုပြင်ဆင်မယ်ဆိုရင်လေအသေးဖက်မှုဆိုတာရာဇဝတ်မှုမမြောက်ကြောင်းနဲ့ငွေညစ်တာချင်းချောက်တာမျိုးလောက်ရတွေတာရာဇဝတ်မှုမြောက်တယ်လို့ခွဲခြားသတ်မှတ်ပေးဖို့ဖော်ပြထားပါတယ်။ကျင်းညာချက်ပူးတွဲထုတ်ပြန်တဲ့အဖွဲ့အစည်းတွေထဲမှာ HRW လို့နိုင်ငံတကာလူ့အခွင့်အရေးအဖွဲ့ဖြစ်တဲ့ AI Core နိုင်ငံတကာလူငယ်ချမ်းသာကွင်းအဖွဲ့နိုင်ငံတကာသတင်းတောက်အဖွဲ့တွေဖြစ်တဲ့ RSF နဲ့ CPJ တို့အပြင် American နဲ့ဥရောပမှာအခြေစိုက်တဲ့မြန်မာအရေးလှုပ်ရှားနေတဲ့အဖွဲ့တွေ APHR Core ASEAN လွှတ်တော်အမတ်များအဖွဲ့Now AAPP နဲ့ HRDP လို့ပြည်တွင်းနဲ့နယ်စပ်အခြေစိုက်လူမှုအခြေပြုအဖွဲ့အစည်းတွေတိုင်းသားအဖွဲ့အစည်းတွေလည်းပါဝင်ပါလေရှင်။တောက်ချန်နေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်နေကြတာပါရှင်။မြန်မာနိုင်ငံတဝမ်းမှာကလေးငယ်တွေကိုအလုတ်စေခိုင်းတာတွေနေရာအနှက်မှာတွေ့နေရပြီးအဲ့ဒီကလေးတငယ်တွေဟာသူတို့ရဲ့မိသားစုတွေကိုကူညီထောက်ပံ့ဖို့စာမတင်နိုင်ပဲအလုတ်တွေလုပ်နေကြရတာဖြစ်ပါတယ်။ဒါပေမဲ့ပုဂ္ဂလိကအလှရှင်တွေရဲ့ရန်ပုံငွေနဲ့မတီးပေးထားတဲ့ပညာရေးအစီအစဉ်ကြောင့်အဲ့ဒီတဲကနေကလေးတချို့ဟာလဲစာတင်ကန်းတွေကိုပြန်ပြီးစာသင်ခန်းတွေမှာပြန်ပြီးတော့ပညာသင်ကြားနိုင်ကြပြီဖြစ်တဲ့အကြောင်း VOA သတင်းတောက် Dave Grunbaum သတင်းပေးပို့ထားတာကိုကိုရနိုင်ကပြောပြမှာပါရှင်
။ဆော့ကူတို့နေတူဝါလောက်ရတဲ့အလုပ်ကတော့တပြက်စီးလဲတာပကံစီးတာနဲ့သပွဲကုန်တန်ရှင်းရေးလုပ်တဲ့အလုပ်ဖြစ်ပါတယ်။သူကအသက်15နှစ်ရှိပြီးတော့တနေ့ကို17နာရီလုံးလောက်ရပြီးတော့နှစ်ပတ်မှတစ်ခါတရက်နှားခွင့်ရပါတယ်။ဒါမဲ့တစ်လလုံးလုံးမှ American Dollar 60လောက်ပဲရတာလို့ဆော့ကူတို့ကပြောပါတယ်။
I go to work as my family needs.
ဆော့ကူတို့ဟာနတန်းတိပဲအတန်းပညာသင်ကြားဖို့ပြီးတော့ရန်ကုန်ကနေ၈နှစ်လောက်ဝေးတဲ့ရွာကနေအလုပ်လာလုပ်တာဖြစ်ပါတယ်။သူ့အဖေနဲ့အမေကနေသားအလုပ်သမားတွေဖြစ်ပြီးတော့သူတို့ညီကိုမောင်နှမ၅ယောက်ကိုကျွေးဖို့အတွက်ရုန်းကန်ရတယ်လို့ပြောပါတယ်။မြန်မာနိုင်ငံတဝမ်းသူ့လိုအခြေအနေမျိုးတွေကိုရင်ဆိုင်ရတဲ့သူတွေအများကြီးရှိပြီးကလေး၅ယောက်မှာတစ်ယောက်ကမိသားစုကိုထောက်ပံ့နိုင်ဖို့အတွက်အကြောင်းထွက်ပြီးတော့အလုပ်လုပ်ကြရတာဖြစ်ပါတယ်။မြန်မာနိုင်ငံရဲ့ဥပဒေအရအသက်14နှစ်အောက်လူငယ်တွေကိုအလုပ်လုပ်ခွင့်တားမြစ်ထားပြီးတော့16နှစ်အောက်လူငယ်တွေအနေနဲ့လည်းနိုင်ငံပိုင်းသာလုပ်ခွင့်ရှိတာဖြစ်ပါတယ်။ဒါပေမဲ့ဥပဒေတိုင်းအရေးယူဆောင်ရွက်မှုအပိုင်းမှာတော့အားနည်းနေတာတွေ့ရတယ်လို့ဆိုပါတယ်။ဒါပေမဲ့လည်းဒီလိုကြောင်းဆက်မတက်နိုင်တော့တဲ့ကလေးငယ်တွေကိုစာသင်ခန်းတွေကိုပြန်ပြီးတော့ခေါ်ဆောင်ပေးမယ့်အစီအစဉ်တွေအခုကမှရှိလာပြီဖြစ်ပါတယ်။ဒါကတော့ My Me လို့ခေါ်တဲ့မြန်မာရွေးရှားပညာရေးစီမံကိန်းဖြစ်ပြီးတော့အဲ့မှာတော့အင်္ဂလိပ်စာသင်ချာအပြင်တံမွေးမှုပညာရည်ဖြစ်တဲ့ဟိုတယ်နဲ့ခီးသွွားဝန်ဆောင်မှုပညာရည်အထုပ်ပညာရည်တွေလည်းပါဝင်ပါတယ်။မိုင်းမီစီမံကိန်းကိုစတင်တည်ထောင်သူတဦးလည်းဖြစ်အမှုဆောင်ဒါရိုက်တာလည်းဖြစ်တဲ့တင်မေးဟာရီဟာမြန်မာနိုင်ငံကနေအမေရိကန်ပြည်ထောင်စုကို1989ခုနှစ်ကနေပြောင်းလာသူဖြစ်ပါတယ
်။ When I came back to this country in 2012 and 13I started to notice
မနက်ကနေ2013ကျွန်တော်ပြန်လာတော့ကလူငယ်တော်တော်များစာသင်ကျောင်းတွေမှာရှိနေပဲလူပိတ်ဆိုင်တွေနဲ့စားတောက်ဆိုင်တွေမှာအလုပ်လုပ်နေကြတာကိုကျွန်တော်စသတိထားမိပြီးအဲဒီကနေဒီလိုလှုပ်ဖြစ်ခဲ့တာပါ
What is your favorite animal?
The goal သူတို့ရဲ့ယူရချက်ကတော့ဒီလူပိတ်ဆိုင်ကအလုပ်သမားတွေသူတို့ဘဝတစ်လျှောက်လုံးပတ်စံသိမ့်မရတဲ့ဒီလိုအလုပ်တွေမှာပဲနေနေတာမျိုးမဖြစ်အောင်လိုအပ်တဲ့ပညာနဲ့ကျွမ်းကျင်မှုတွေပေးသွားဖို့ဖြစ်ပါတယ် မိုင်မီအဖွဲ့ကနော်အေးနိုင်ဟာအချုပ်ပညာသင်ကြားခဲ့ပြီးတော့သူကအခုဆိုရင်အချုပ်ဆိုင်တစ်ခုမှာအလုပ်လုပ်နေပြီးသူ့ရဲ့ဝင်ငွေကလည်းလဖက်ဆိုင်မှာထက်နှစ်ဆလောက်ပိုရတယ်လို့ပြောပါတယ်။ဟုတ
်တမင်းဘွားကိုတွေ့တဲ့ပ
ါလေ program and my life a lot.
တွေ့တဲ့စီပါတယ်
လူရှင်တွေမှတည်တဲ့လူငွေတစ်နှစ်ကိုအမေရိကန်ဒေါ်လာ2သိန်းနဲ့နိုင်ငံတော်ကလပိတ်ဆိုင်35ဆိုင်မှာရှိတဲ့အလုပ်သမား900လောက်ကိုတပတ်ကို3ချိန်ပညာသင်ကြားပေးတယ်လို့ပြောပါတယ်။ဒါဟာမြန်မာနိုင်ငံတော်ရှိတဲ့ကလေးလူသားတသန်းကျော်နဲ့ရှင်လိုက်ရင်တော့အနေငယ်များသာဖြစ်ပါတယ်။စောကူတို့ကတော့တစ်နှစ်မှာသူ့ကိုယ်ပိုင်လုပ်ငန်းတစ်ခုကိုတည်ထောင်ဖို့အတွက်အိမ်မက်တွေရှိနေပြီးတော့အခုလိုအခွင့်အရေးရတဲ့အတွက်ခံကောင်းကြောင်းသူပါဝင်သူနဲ့အတူလုပ်နေတဲ့သူတွေရဲ့အနာဂတ်တွေလည်းအခုဆိုရင်မျှော်လင့်ချက်ရှိလာနေပြီလို့ပြောပါတယ်ခင်ဗျာ။
ကိုရနိုင်ပါရှင်ဟောင်ကောင်ကျွန်းကိုဗြိတိန်ကနေတရုတ်နိုင်ငံကိုပြန်ပြီးလွှဲအပ်ခဲ့တာနှစ်ပေါင်း20ပြည့်တဲ့အထိမ်းအမှတ်ဖြစ်တရုတ်သမ္မတရှီကျင်းပင်ဟာဟောင်ကောင်ကိုရောက်နေပြီးလုံခြုံရေးတွေလည်းအထူးတင်းကျပ်ထားပါတယ်သူ့ရဲ့ခီးစဉ်အတွင်းဟောင်ကောင်မှာပထမဦးဆုံးအမျိုးသမီးခေါင်းဆောင်ဖြစ်လာမယ်ကယ်ရီလမ်ရဲ့ကျန်းသစ္စာကျိန်ဆိုမဲ့အခမ်းအနားကိုတရုတ်သမ္မတတက်ရောက်ဖို့ရှိတဲ့အကြောင်းကိုကြောင်လွင်ကဆက်ပြီးတော့ပြောပြမှာပါရှင်
တုံးရကြခီးစဉ်နဲ့ဟောင်ကောင်ကိုရောက်နေတဲ့တရုတ်သမ္မတရှီကျင်းပင်နဲ့သမ္မတကတော်ဖုန်နီယွမ်တို့ကိုဟောင်ကောင်လေစိတ်မှာကြိုဆိုနေကြတဲ့အတန်တွေပါနှစ်ပေါင်း150ကြာဗြိတိရှ်အုပ်ချုပ်မှုအောက်မှာရှိခဲ့တဲ့ဟောင်ကောင်ကို1998ခုနှစ်ဇူလိုင်လ1ရက်နေ့မှာတရုတ်ပြည်ကိုပြန်ပြီးတော့ဗြိတိန်ကလွှဲပြောင်းပေးအပ်ခဲ့တာအခုဆိုအနှစ်20ပြည့်ခဲ့ပါပြီတရုတ်လက်အောက်ကိုဟောင်ကောင်ပြန်ရောက်ခဲ့ပြီဆိုပေမဲ့လည်းတနိုင်ငံစနစ်နှမျိုးနဲ့ဟောင်ကောင်မှာတစ်မျိုးတရုတ်ပြည်မှာကြီးမှာတစ်မျိုးခွဲပြီးတော့အုပ်ချုပ်နေတော့မှဒီလိုစနစ်နှမျိုးနဲ့အုပ်ချုပ်မှုကိုဆက်ပြီးတော့အဆင်ပြေဖို့လှုံ့ဆော်သွားမယ်လို့လဲတရုတ်သမ္မတရှီကျင်းပင်ကပြောပါတယ
်20年来中央一直是香港的坚强后盾中央
လူငယ်တဲ့နှစ်20အတွင်းဟောင်ကောင်ဟာတရုတ်ဗဟိုအစိုးရအာဏာပိုင်တွေအတွက်အဓိကပံ့ပိုးခဲ့ပြီးတော့ဟောင်ကောင်ဆက်လက်တိုးတက်ထွန်းကားရေးဟောင်ကောင်လူထုရဲ့လူနေမှုဘဝမြင့်မားတိုးတက်လာဖို့အတွက်တရုတ်ဗဟိုအစိုးရကမျှော်လင့်နေတနိုင်ငံစနစ်နှမျိုးနဲ့အုပ်ချုပ်နေမှုကိုလဲအနာဂတ်မှာတည်တည်ငြိမ်ငြိမ်ချောချောမွမ့်မွေ့နဲ့ဆက်ပြီးတော့ခိုင်မာဖွံ့ဖြိုးအောင်အသေးချာလှုပ်ဆောင်သွားတာမြင်လို့တယ်လို့တရုတ်သမ္မတရှီကျင်းပင်ကလည်းပြောသွားခဲ့တာပါတရုတ်သမ္မတဟောင်ကောင်ကိုမလာခင်ကတည်းကဟောင်ကောင်မှာရှိတဲ့ဒီမိုကရေစီလှုပ်ရှားသူတွေရဲ့ဆန္ဒပြမှုတွေကရှိနေတာပ
ါ
ဆန္ဒပြသူတွေကိုဟောင်ကောင်ရဲကဖမ်းဆီးထားတာဟာအယောက်20ကျော်ရှိနေပြီးတော့တချို့ကိုမင်းကညနေပိုင်းမှာပြန်ပြီးတော့လှုပ်ပေးခဲ့ပါတယ်။ဒါပေမဲ့ဆန္ဒပြမှုတွေဟာဆက်ပြီးတော့ရှိနေအောင်မဲ့သဘောပါ။အထူးသဖြင့်စနေနေ့ကြာရင်ကျင်းပမဲ့လူသိစိတ်ကားတဲ့နှစ်ပတ်လည်ချီတက်ပွဲနေ့မှာဆန္ဒပြမှုတွေပို့ပြီးတော့ရှိလာလိမ့်မယ်လို့မျှော်လင့်ရပါတယ်။၃ရက်ကြာတရုတ်သမ္မတရဲ့ခီးစဉ်တွင်ရက်တက်ဖော့ဝင်11,000လောက်လုံခြုံရေးချထားပါတယ်။တရုတ်သမ္မတရှီကျင်းပင်ရဲ့အခုဟောင်ကောင်ခီးစဉ်မှာရွေကျက်3ခုပါဝင်ပါတယ်။ဟောင်ကောင်အထူးအုပ်ချုပ်ရေးဒေသကိုစုမုံကောင်တောင်းဖို့နောက်တစ်ခါတရုတ်ဗဟိုအစိုးရကဟောင်ကောင်အတွက်ကြောတော့နောက်ခံရှိနေကြောင်းပြသဖို့နဲ့ဟောင်ကောင်ရဲ့အနာဂတ်စီမံကိန်းအတွက်ကူညီပံ့ပိုးပေးသွားရေးလိုပဲဖြစ်ပါတယ်။ကျော်သာပရိနေမနေ့တုန်းကဟောင်ကောင်ကိုတရုတ်သမ္မတနဲ့သမ္မတကတော်တို့ရောက်လာပြီးမကြာခင်မှာပဲသမ္မတကတော်ဖုန်လီယွမ်ဟာမူလတန်းကျောင်းတစ်ခုကိုတွားရောက်လည်ပတ်ခဲ့ပြီးတော့ညပိုင်းမှာသမ္မတနဲ့အတူဟောင်ကောင်အုပ်ချုပ်ရေးမှူးဖြစ်လာတော့မဲ့မစ္စကယ်ရီလန်းရဲ့တက်ခင်းအခမ်းအနားညစာစားပွဲကိုတက်ရောက်ခဲ့ကြပါတယ်။စနေနေ့ကြာရင်တော့ဟောင်ကောင်ကျွန်းပြန်လွှဲပြောင်းမှုအနည်း20ပြည့်အလံလွှတ်တင်မှုအခမ်းအနားနဲ့ဟောင်ကောင်အုပ်ချုပ်ရေးမှူးကယ်ရီလန်းရဲ့ကျန်းသက်စာကျင်းဆိုပွဲပြီးရင်တရုတ်သမ္မတရှီကျင်းပင်ဟာဟောင်ကောင်ကနေပြန်ပြီးတော့ထွက်ခွာမှာဖြစ်ပါတယ်ခင်ဗျာ
ကိုကျော်အောင်လင်းပြပြသွားတာပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်ကိုရေဒီယိုအပြင် Internet Website နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News မှာတိုက်ရိုက်နားဆင်နိုင်ကြပါတယ်ရှင်ကျမတို့အစီအစဉ်တွေကိုနားဆင်ကြတဲ့အတွက်လည်းကျေးဇူးအထူးတင်ပါတယ်
VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ။
မင်္ဂလာပါရှင်မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ VOA မြန်မာပိုင်းရဲ့တောက်ကြနေနေတဲ့ခင်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီအထိလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဆက်လက်ထုံးနေနေပါတယ်အခုဒုတိယပိုင်းနာရီဝက်မှာအပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်ရမှာပါ
အဲ့တော့တွားရင်မကောင်းဘူးအစာကျွင်းအစာကျန်ကျန်တာမျိုးဖြစ်နေဖြစ်နေတာမျိုးရှိလို့ကျွန်တော်တဖုံးရောဂါပေါ့နော်ဒီစားရည်ရတဲ့ဖော်ရတာဖြစ်တာဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်ချားကြောင်းကြောင့်လို့ခေါ်တော့ကြောက်ဒီပိုင်းရှိလို့သဖော်ရောဂါဖြစ်တာရှိရင်ဖြစ
်ဒါကတော့သွားနဲ့ပတ်သက်တဲ့ယောဂအကြောင်းပြောပြထားတဲ့ကျန်းမာရေးကဏ္ဍကိုထုံ့နှံ့တဲ့အခါမှာအပြည့်စုံနားဆင်ရဖို့ရှိပါတယ်အဲ့ဒီနောက်မှာတော့တိုင်းရင်းသတင်းလွှာအစီအစဉ်ကိုထုတ်လင်းမှာပါအခုတော့နနခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလာတန်းကတင်ဆက်မှာပါရှင
ဒီနေ့မြင်တဲ့တင်ပြပေးမယ့် ATM အသုံးကတော့
piece of cake
ဆိုတဲ့အသုံးပဲဖြစ်ပါလေစာလုံးပေါင်းက P I E C E piece ကအပိုင်းတစ်ပိုင်း O F of C A K E cake ကိမှုဆိုတော့ဇဂိုက်ခွင့်ရဲ့ဓာတ်ရိုက်ဒီပေကကိမှုတစ်ချက်ဒါမှမဟုတ်ကိမှုလုံးဖြစ်ပါလေဒီအသုံးရဲ့ ATM အဓိပ္ပာယ်ကလည်းရှင်းနေလို့ဆိုရမှာပါကိမှုဆိုတော့မွေးနေ့တွေမင်္ဂလာဆောင်တွေစသဖြင့်အခမ်းအနားတွေမှာမပါရင်ဖြစ်တဲ့ဒိတ်ကိုချုံမိနဲ့ရတာရှိတဲ့မုံမျိုးဖြစ်တာမို့လေလူတွေကြိုက်တာသေကြစရာနှစ်သက်တာဆိုတော့တခုခုခိုင်းလို့လုပ်ရမယ့်တာဝန်ကိုကိမှုလို့သဘောထားရင်လုပ်ပေးရမယ့်လူတွေအပမ်းမကြီးပဲလိုလေလေးနဲ့လုပ်ပေးနိုင်တာမျိုးကိုရည်ညွှန်းပြောတာဖြစ်ပါလေတနည်းတော့လိုလိုချင်ချင်နဲ့လုပ်ပေးတာလုပ်ပေးရမှာအပမ်းမကြီးတာဒိတ်ကိုလွှဲတာကိုဆိုလိုပါလေဒီတော့နေပတ်သက်လို့ George Cooper ရဲ့ဥမာကတော့
The report for my bosses today was a piece of cake. I finished it in a few minutes.
ကျွန်တော်ဆရာကိုကျွန်တော်ဒီနေ့အစီအခံစာတင်ရတာလွယ်မှလွယ်ပေါ့ဗျာ။မိနစ်အနည်းငယ်အတွင်းမှာပဲကျွန်တော်ပြီးသွားတယ်လို့ဒီပေးရပါတယ်။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ကြရအောင်
။ The report for my bosses today was a piece of cake. I finished it in a few minutes.
ခုခုခိုင်းလို့လောက်ရမယ်တာဝန်ကိုကိတ်မှုလို့သဘောထားရင်လုပ်ပေးရမယ်လူတွေအပမ်းမကြီးပဲလိုလေလေးနဲ့လုပ်ပေးနိုင်တာမျိုးကို ATM အသုံးရဘယ်လိုပြောမလဲ
piece of cake
လို့ပြောလို့ရပါတယ်အဲ့ဒါကတော့ဒီနေ့မနေ့တည်းတင်ပြခဲ့တဲ့ ATM အသုံးပဲဖြစ်ပါတယ
်ကျောင်းလာတန်းတင်ဆက်နေတဲ့နနက်ခင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကို BOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်မှာအပတ်စဉ်သောရရှင်တွေကြည့်ရှုအားပေးနိုင်ကြပါရရှင်။အခုဆက်လက်ပြီးတော့ကျမ်းမာရေးကဏ္ဍကိုတင်ပြမှာပါ။ဒီတစ်ပတ်အတွက်ခတ်တွင်းနဲ့အနန္တာဒါမှမဟုတ်ဒီတပုံးနဲ့အနန္တဲ့အကြောင်းကိုတင်ပြထားပါရစေ။ဒါနဲ့ပတ်သက်ပြီးတော့မြန်မာနိုင်ငံသွားဘက်ဆိုင်ရာဆရာဝန်အသင်းအထွေထွေအတင်းမှုဒေါက်တာမြင့်ထိန်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင
်။ Okay ဒေါက်တာမြင့်ထိန်ခင်ဗျာကျွန်တော်တို့ဒီသွားဖို့နဲ့ဒါမှမဟုတ်လေဒီကတွင်းနဲ့အနန္တာပေါ့ကျွန်တော်တို့တော်တော်များများမှာဖြစ်လေးရှိကြတယ်ကျုံလေးရှိကြတယ်ပေါ့ဆရာနော်အဲ့ဒီခါကျတော့ဆရာတို့စီမော်ဒီဈေးကမှာလာပြနိုင်နေတာဘယ်လိုရှိလဲဆရာ
ခုနောက်ပိုင်းမှာတော့တော်တော်များများကဒါကို consciously ဖြစ်လဲဖြစ်လာကြပါတယ်society မှာလည်းဒါကို socially ဆက်ဆံရတဲ့ညားတဲ့ခါကျတော့ဒါကိုကိုကူကူသတိထားမိသလိုသူများကလည်းပြန်ပြောလို့သိရတာမျိုးတွေလည်းရှိကြတဲ့ခါကျတော့တော်တော်များများကအခုဒါကိုသတိထားပြီးတော့ပြကြတော့တွေ့ရပါတယ
်ဟုတ်ကဲ့ဆရာအခုလိုမျိုးဒီကတွဲနဲ့ပုံမှန်နေနေတာမျိုးဟာဘာကြောင့်အဓိကဖြစ်ရလဲဆရာ
သွားရင်မကောင်းတာအဖုံးနေမကောင်းတာဒီနှစ်ခုတော့အဓိကကျွန်တော်ပြောရမှာပေါ့နော်ခရီးနဲ့မှာဆိုရင်တော့အဲ့တော့သွားရင်မကောင်းလို့အစာကျွင်းအစာကျန်ကျန်တာမျိုးဖြစ်နေဖြစ်နိုင်တာမျိုးရှိလို့ကျွန်တော်တဖုံးရောဂါပေါ့နော်ဒီအစာရည်ညက်တဲ့တဖုံးရောဂါဖြစ်တာဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်ချားအကြောင်းကြောင့်လို့ခေါ်တော့ကြောက်ဒီပိုင်းရှိလို့တဖုံးရောဂါဖြစ်တာရှိရင်ဖြစ်ရင်ဖြစ်မယ်တဖုံးရောဂါကြောင့်လို့ဖြစ်တဲ့တခါကျတော့အဲ့မှာ bacteria ကိုယ်ကြီးစုစည်းမိပြီးတော့အဲ့ရန်ပြီးတော့အလန့်သက်ထွက်တာမျိုးကြီးရှိတာများပါတယ်ခင်ဗျာ
ဟုတ်ကဲ့ဆရာအဲ့တော့အခုလိုတွေဖြစ်ရခြင်းအကြောင်းကိုကျွန်တော်သိထားတဲ့အတွက်ကာဝင်နိုင်တဲ့နေသားဆိုင
်ကာဝင်နိုင်မဲ့နေသားတော့ခုနကကျွန်တော်ပြောတဲ့အစာကျွင်းဆိုင်ရန်ကြံနေဆိုတာကတော့သွားတွေမှာပူစားတဲ့ပေါက်တွေဖြစ်ရှိလို့ဖြစ်ရင်ဖြစ်မယ်ဒါမှမဟုတ်သွားရဲ့အနေသားတွေကြောင့်ပေါ့နော်သွားတွေထတာမျိုးဖြစ်ရင်ဖြစ်မယ်အစာထုတ်ရတာခက်ခဲတာမျိုးပေါ့နော်စားပြီးတဲ့အခါမှာအစာလိုလိုကူနဲ့ပတ်သက်တဲ့မှာကြံရင်ခက်ပြီးတော့ထုတ်ရတဲ့အခါမှာလည်းခက်ခဲတာမျိုးဖြစ်ခဲ့ရင်တော့ကိုယ်ကတည်းကအစာကြံလေးကြံရင်ခက်မယ်ဆိုရင်အဲ့ဒါမကောင်းဘူးပေါ့နော် ဟိုအဲ့လိုဖြစ်မဲ့ဆိုရင်တော့ကျွန်တော်တို့ကဒီပူစားတာတွေကိုပူစားရတဲ့အပေါက်တွေမရှိအောင်သွားပြန်ဖားတာတို့နောက်တစ်ခုကသွားတွေသိက်ထက်တဲ့ခါမှာသွားတွေညီအောင်ပြန်ညှိပေးတာတို့ဒါမျိုးတွေသက်ရှင်လောက်ရတာလွယ်ကောင်းအောင်ပေါ့နော်သွားညီရဲ့ဆက်သက်ရှင်လောက်ရတာပုံပြလို့လုပ်ဖို့ဖြစ်တာဟုတ်နောက်တစ်ခုကတော့ခုနကပြောတဲ့သဖုံယောဂါပေါ့သဖုံယောဂါဆိုတာကတော့သွားတိုက်တဲ့ခါမှာနီးစနစ်မှန်မှန်အမျိုးဖြစ်လို့ရှိရင်ဘာမှအစာရည်ကျန်နေမယ်ကျန်တဲ့ခါများလာကျန်လာတဲ့ခါကျတော့ကျွန်တော်ကြောက်တေတာမျိုးတွေပဲဖြစ်တတ်တာပေါ့နော်အဲ့လိုကြောက်တေတာမျိုးကြီးဖြစ်ခဲ့လို့ရှိရင်ဒီကြောက်တဲ့နဲ့ဆက်ဆက်နေတဲ့ဒီသဖုံးတွေမှာအေးငန်းသဖုံးရောင်တာမျိုးဖြစ်တတ်ပါတယ်ဆိုတော့ဒီလိုသဖုံးရောင်တာမျိုးကြီးဖြစ်နေခဲ့မယ်ဆိုလို့ရှိရင်လေကိုခရင်နာငါလေးကအေးငန်းဖြစ်နေမှာပါပဲခင်ဗျာအဲ့တော့အဲ့လိုမျိုးချုပ်လူနိုင်လာပြတဲ့ခါကျတော့ကျွန်တော်တို့ကဒီကြောက်တွေချစ်ထုတ်ပြီးတန်ရှင်းလေ့လာတာမျိုးကြီးသဖုံးရောင်တာကြီးကြာသွားအောင်ပေါ့နော်အဲ့လိုလေးလုပ်ပြရတာကြီးရှိပါတယ်နောက်တစ်ခုကဒီပေါ်နဲ့ကြောက်သွားအောင်သုံးနဲ့မော်တော်ရှိပါရှိပါတယ်
ဟုတ်ကဲ့ဆရာဒီပလုတ်ချင်းနဲ့အရေးပါဆရာနော
်ဟုတ်ကဲ့ဟုတ်ကဲ့ဒီပလုတ်ချင်းနဲ့ဆီပေါ့နော်ဆက်ရှင်းလုပ်ပြီးကြနဲ့ဒီမော်တော်ရှိဆက်ပြီးတော့ဆက်သုံးခိုင်းတဲ့လိုက်တဲ့ခါမှာဒီပေါ်နဲ့ကြောက်သွားတဲ့ခါမှာဒီကရင်းနဲ့နန္ဒာလေးတက်တာတော့ပါတယ
်ဟုတ်ကဲ့ဆရာဒီတဖုံးယောဂါတွေမှာဆရာကပြောတဲ့ဒီအစာကျန်ပြီးတော့ဒီဘက်တီးရီးယားတွေဖြစ်တာကြောက်ထေတာအပြင်တခြားရောဆရာကြီးဒီကလေးနဲ့နားအောင်ဖြစ်စီတာရှိသေးလား
နောက်ခုဆိုရင်တော့ကျွန်တော်တို့ချို့ကဒီတန်ရှင်းဆိုတဲ့နေရာမှာသွားရတန်ရှင်းရှိဖို့လိုတယ်သဖုံးတွေရောင်းလာတဲ့တာဖို့သဖုံးတွေကန်ရှင်းနေဖို့လိုတယ်နောက်တစ်ခုကရှားကိုလည်းကျွန်တော်တို့တန်ရှင်းလုပ်ဖို့လိုပါတယ်ဗျာဘယ်လိုများများတော့သွားတိုက်တာတိုက်ကြပါတယ်သဖုံးတွေလည်းဒီအောင်တန်ရှင်းလုပ်ကြတယ်ဒါပေမဲ့ရှားကိုသူ့ကြတော့တန်ရှင်းလုပ်ဖို့ဆိုလို့ဆိုလို့လားမလို့လားဆိုတော့သိပြီးတော့မသိကြတဲ့ခါကျတော့ရှားမှလည်းကျွန်တော်တို့ကတကြီးရကိုအောင်နေနေမျိုးရှိတဲ့ခါကျတော့အဲ့ဒါကြောင့်မို့လို့ပရင်းနာနာလည်းဖြစ်တတ်ပါလိမ့်မယ်အဲ့တော့ရှာကိုလည်းအထူးဖြင့်တန်ရှင်းရေးလုပ်လို့ရတဲ့ operator တွေပါရှိပါတယ
်ဟုတ်ကဲ့ဆရာအခုလိုဒီကာကွယ်တဲ့ရှာရရပဲပေါ့ဆရာနော်ဟိုတက်တာပဲနဲ့ကုသမှုလောရတဲ့နေသားမျိုးတွေရောရှိလားဆရာကြီ
းရှိပါလိမ့်မယ်ခုနကလိုပေါ့နော်ဒီအစာညက်လို့ပူစားလို့ဖြစ်တဲ့မျိုးဆိုရင်တော့ပူစားရဲ့အပေါက်တွေကိုပြန်ဖာပေးတာမျိုးအစာရဲ့လွယ်ကူပြန်တမကြံရင်မနေအောင်ဘလို့ကျင်းတဲ့တန်တွေပဲတန်ရှင်းသွားအောင်သွားတိုက်ရင်လည်းလွယ်ကူလေးတန်ရှင်းသွားအောင်ကျွန်တော်တို့ကဒီသွားဖာရမျိုးတွေပြန်လုပ်ပေးရမယ်ရှိပါတယ်။အဲခုနလိုသွားမမီလို့သွားတက်ရတာခက်ခဲလို့သွားလို့သွားကြနေမှာအစာရည်ကျန်တယ်များရင်လေဒီသွားမမီရဲ့ဥစ္စာတွေကျွန်တော်သွားညှိပြီးတော့ကုစားပေးတာမျိုးတွေရှိပါတယ်။နောက်တစ်ခါအဖြစ်များဆုံးကတော့ဒီသဖုံးယောဂါပေါ့နော်။ဒီကြောက်ပြီးကြောက်လို့ဖြစ်တယ်ဆိုရင်တော့ကုစားမှုတွေနဲ့ကျွန်တော်ဒီကြောက်တွေကိုပုံမှန်ဟိုချစ်ထုတ်ပြီးတော့တန်ရှင်းရေးလုပ်ပေးရတာမျိုးရှိပါတယ်။အဲ့ဒါတော့ညာသောဖြစ်တော့6လတစ်ချိန်လောက်မှာအနည်းဆုံးတော့လေတစ်ခုတစ်ချိန်လောက်ပေါ့နော်။ပုံမှန်တရှိရေးလုပ်နေမှာဆိုတော့အဲ့ဒီ course ကတော့ဖြစ်ဖို့ဒီနေပါလိမ့်မယ
်ဟုတ်ကဲ့ဆရာနောက်တစ်ခုကျတော့ဒီလူနာကိုယ်တိုင်ရောဆရာကြီးဒီကရင်းနဲ့မနေအောင်ခုနအစာတွေမကျန်အောင်ပေါ့နော်ဒါမှမဟုတ်ရှင်လည်းဒီသဘောယောဂါတွေမဖြစ်အောင်ဒီသွားတက်ရှိရေးလုပ်တဲ့နေရာမှာအဓိကအင်ဆိုင်တင်တာရှိလား
လူနာအနေနဲ့ကတော့ဒီနေ့စနစ်မှန်တဲ့သွားတိုင်ပြီးပေါ့နော်ဒီဟာကိုအဓိကညမဲ့မှာအဓိကမအိတ်ချင်မှာတိုက်ဖို့လိုတယ်သူတို့မနေ့ကကျွန်တော်တို့ breakfast ဆောင်ပြီးတဲ့အချိန်မှလည်းတစ်ချိန်အနည်းဆုံးပေါ့အဲ့တော့ဒီမှာနှစ်ချိန်အဲ့ဒီအချိန်ကတော့မဖြစ်မနေကိုသွားတိုက်တာလေးလုပ်ပြီးဖို့လိုပါလိမ့်မယ်။အဲဒီကြားထဲမှာကြားမှာ lunch hour ပြီးတဲ့ခါမှာတိုက်တယ်ဆိုရင်လည်းဒါပြဿနာမရှိပါဘူးခင်ဗျ။စားပြီးတဲ့အချိန်မှာတော့ကိုယ်ကိုယ်နဲ့မှတန်ရှင်းဖို့ဆိုတာကတော့စားပြီးတိုင်းသွားတိုက်တာကတော့လုပ်မယ်ဆိုလို့လုပ်လို့ရပါတယ်။နောက်တစ်ခုကတော့ဒီသွားဖို့ကြိုးလို့ခေါ်တဲ့ tender frost ပေါ့နော်။ဒါကိုသုံးတာလေးအဓိကလိုပါတယ်။အာသွားတိုက်တိုင်းနဲ့တခါလေကြတော့ချို့နေရာမှာလုံးဝတန်ရှင်းတော့မဟုတ်တဲ့ခါကျတော့ frost ကိုလည်းသုံးဖို့ကကျွန်တော်တို့အကြံဉာဏ်ပေးရပါတယ်ခင်ဗျ။အဲဒီကြားထဲမှာအနမ်းတက်တင်နဲ့ပြဿနာမှာပို့ပြီးတော့တန်ရှင်းခြင်းရတော့ခုနပလုတ်ချင်းနဲ့စီဒီမောက်သွားစီကိုဆက်ပြီးတော့သုံးဖို့ကျွန်တော်တို့ညွှန်ကြားပေးပါတယ
်။ဟုတ်ကဲ့ဆရာ။ဒီသွားဖို့ချီကိုတိုက်ဖို့တိုင်နေလေးရောနည်းနည်းလေးရှင်းပြပေးလို့ရမလား
။ဒီကတော့အဓိကကဒီသွားနှောင်းချားလေးကိုဒီသွားရဲ့အပေါ်မျက်နှာပြင်ကိုဝါးရဲမျက်နှာပြင်နဲ့ပြီးတော့ဆွဲချထည့်ပြီးတဲ့ခါကျတော့မှပြီးလိုက်ပြန်ပြီးပြန်ဆွဲတဲ့အနေထားပေါ့နော်။အရင်တော့သွားဖို့ကြိုးကအခွေလိုက်လာတာမျိုးတွေများပါတယ်။အဲတော့ကျွန်တော်ကညာဘက်လက်ညှိုးမှာပတ်ပြီးတော့ဆွဲပြီးတော့ထည့်ရတာမျိုးရှိပါတယ်။အခုနောက်ပိုင်းကျတော့နည်းနည်းလေးပို့ပြီးတော့လွယ်ကူလာအောင်အဲသွားကြထူတဲ့အတန်လိုဟာမျိုးတွေမှာထိတ်မှသွားကြိုးလေးကိုကြိုးတန်းလေးဆက်ထားပေးတာမျိုးတွေရှိပါတယ်ခင်ဗျ။အဲဒါတော့နည်းနည်းလွယ်လွယ်ကူကူလေးလုပ်ရတာပေါ့နော်။ဆွဲလို့ဟာမျိုးနဲ့သွားကြလေးကိုထည့်ပြီးတော့မှပြီးလိုက်ဆွဲထုတ်ပေးမယ်ဆိုလို့ရှိရင်အကုန်လုံးကျန်နေတဲ့စာရေးထွက်သွားနိုင်ပါတယ
်။ဟုတ်ကဲ့ဆရာ။အခုလိုဒီကရွင်းနဲ့နန္ဒာသွားဖို့နဲ့နဲ့တာပေါ့နော်မဖြစ်ဖို့ဘယ်ယူတဆိုင်လိုအပ်တဲ့နေရာမှာကျွန်တော်မမေးမိတဲ့ချာရင်းကြည့်တဲ့ချက်ပေါ့
ဒီခါလေးကျတော့ green ဘလောက်ပဲတန်ရှင်းနေပါစေဒီနေ့နဲ့ဆိုတာမျိုးလေးလည်းကျွန်တော်တွေ့ကြပါတယ်ဒါကတော့ဒီခါလေးကျလို့ရှိရင်အစာရင်ယောဂတစ်ခုခုရှိတဲ့အခါမျိုးကျရင်အဲ့ဒီကနေပြီးတော့အနံ့ရတာမျိုးဖြစ်တာမျိုးလေးလည်းဒီခါလေးကျရင်တွေ့ရပါတယ်ဒါကတော့ ဆရာဝန်တယောက်ရှိပြီးကျွန်တော်က prefer တက်လုပ်ပြီးတော့ဒီဘိုင်းကိုပြန်ကူထားခိုင်းတာမျိုးလေးကျွန်တော်လုပ်ပေးရပါတယ
်ဟုတ်ကဲ့ကျေးဇူးများတင်ပါဆရာ
ကိုဝင်းမင်းအပတ်စဉ်တင်ဆက်နေတဲ့ကျမ်းမာရေးကဏ္ဍကိုနားဆင်ကြတာပါရှင်
မတမရောကအကျံဖက်တောင်းချမ်းလူလို့ခေါ်ဆိုတဲ့ဒိုင်းနာလူမျိုးစုလက်နက်ကင်အဖွဲ့တစ်ဖွဲ့ရဲ့နေရာမှာသတင်းသွားယူတဲ့အလုပ်ကိုလုပ်ခဲ့ကြတဲ့သတင်းသမားတွေကိုတမရောကဖမ်းဆီးပြီးမတရားအသင်းနဲ့ဆက်သွယ်မှုနဲ့အမှုဖွင့်ထားတာဟာကျိုးချောင်းစီလျော်ရဲလို့ VOE သောဒရှင်တွေကယူဆပါသလားသတင်းသမားတွေကိုပုံမှန်စက်ခွန်တက်တက်ပြီးဖမ်းဆီးအမှုဖွင့်ထားတဲ့ပေါ်ကျွန်တော်တို့သောဒရှင်တွေရဲ့သဘောထားအမြင်တွေကိုအခုလာမယ့်စနေညဒိုင်းရိုက်လိုင်းအစည်းအဝေးမှာဆွေးနွေးကြရအောင်ပါဒီစီစဉ်မှာတရရဲ့ပါဝင်ဆွေးနွေးကျင်တယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုဆွေးနွေးကျင်တာကိုစာသားနဲ့ဖြစ်ဖြစ်အတန်ဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-239-382-999လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုထိတ်ခေါ်ပါများ
ဒီဝိမာပိုင်းကထုတ်လွှင့်နေတဲ့ဒိုက်ရိုက်လီလိုင်းအစီအစဉ်မှာကျမတို့ရဲ့ပရိသတ်တွေရဲ့သဘောထားအမြင်တွေထင်ဟပ်စေဖို့ပါဝင်ဆွေးနွေးကြပါလို့ထပ်မံဖိတ်ခေါ်ပါရစေ။အခုဆက်လက်ပြီးတော့နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်းသတင်းလွှာကိုနားဆင်ရမှာပါ။
စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအာမီပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရခိုင်ပြည်နယ်မောင်နှုံမြို့နယ်ကတေးရွာသား၂ဦးအကြမ်းဖက်တပ်ဖြတ်ခံရပြီးတဲ့နောက်ဒေသခံတွေဟာနေရက်ကနေစွန့်ခွာထွက်ပြေးနေရပါတယ် UNFC ဒုတိယအကြိမ်ကြီးလာခံကနေနိုင်ဟန်တာကိုဥက္ကဋ္ဌအဖြစ်ရွေးချယ်တင်မြှောက်ခဲ့တယ်ဆိုတာနဲ့ DBB နဲ့အရာဝတီသတင်းထောက်၃ယောက်ကိုမြန်မာတပ်မတော်ကနေအရေးယူရတဲ့ပတ်သက်ပြီး BNN ခေါ်နိုင်ငံတကာမြန်မာသတင်းဌာနတာဝန်ရှိသူတွေရဲ့အမြင်သဘောထားတွေကိုကြားကြားရမှာပါ
ကျမကနူပန်ပါသတင်းတွေကိုနိုင်ကွင်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရခိုင်ပြည်နယ်မောင်တောခရိုင်မြောက်ပိုင်းကတရင်ကျေးရွာသား2ဦးအကြမ်းဖက်တပ်ဖြတ်ခံရပြီးနောက်ဒေသခံတွေမိသားစုအလိုက်နေရဆုံခွာပြီးမောင်တောနဲ့တခြားကျေးရွာတွေကိုထွက်ပြေးခိုလုံလာကြပါတယ်ဒီလ24ရက်နေ့ကတရင်ကျေးရွာသား4ဦးဟာတောင်ပြိုကျင်းချောင်းကာလန်ဘီကျွန်းပေါက်ပြုစုဘင်္ဂလီကျေးရွာနဲ့တမန်ခန့်အကွာမှာလေရှာဖွေစင်ဒုတ်ဓာကန်ဆောင်တဲ့ဘင်္ဂလီဆဲဦးခန့်ကတိုက်ခိုက်ခဲ့တဲ့အတွက်ဥအောင်စိန်နဲ့အောင်ကျော်တို့နှစ်ဦးဓာတန်ရာတွေနဲ့တေဆုံးခဲ့ရပြီးနောက်ဒေသအတွင်းမှာစိုးရိမ်မှုတွေမြင့်တက်လာနေတာဖြစ်ပါတယ်။လက်ရှိအချိန်ရွှေရင်အေးကြီးရွာမှာမိသားစုဆယ်စုခိုးလုံနေပြီးတခြားကြီးရွာနဲ့မောင်တော်မျိုးတွေမှာလည်းမိသားစုအလိုက်ခိုးလုံမှုတွေရှိနေပါတယ်။တရင်ကြီးရွာဟာမြို့နဲ့ရခိုင်တိုင်းရင်းသားတွေစုပေါင်းနေထိုင်တဲ့အင်ချီ80နီးပါးရှိတဲ့ကျေးရွာဖြစ်ပြီးရွာအနီးမှာရှိတဲ့နေကြားဆောင်တပ်ကလည်းအင်အားနည်းတဲ့အတွက်သူတို့ကိုလုံခြုံရေးမပေးနိုင်တဲ့အခြေအနေမှာရှိနေပါတယ
်။ခိုင်နဲ့ကချင်းမမြို့မှာကျင်းပခဲ့တဲ့ညီညွတ်တော်တိုင်းရင်းသားလူမျိုးများဖက်ဒရယ်ကောင်စီ UNSC ဒုတိယကြိမ်ညီလာခံကနေဥက္ကဋ္ဌနေရာမှာနိုင်ဟန်တာကိုရွေးချယ်ခန့်အပ်ခဲ့ပါတယ်။ဇွန်လ26ရက်နေ့ထိကျင်းပခဲ့တဲ့အစည်းအဝေးကနေ UNSC ဖွဲ့ကနှုတ်ဆက်ပေးလိုက်တဲ့ကချင်လွတ်လပ်ရေးဖွဲ့ KIO ဝါမျိုးရာစီယုံ WNO တန်းပလောင်မျိုးရာလူမျိုးရေးဖွဲ့ TNL ကိုကတ္တဖွဲ့ MNDAA တို့ကိုဆက်ဆက်ဖွဲ့ဝင်နေနဲ့ဆက်လက်စီရှိနေမယ်လို့ဆုံးဖြတ်ခဲ့ကြပါတယ်။လက်ရှိ UNSC ဖွဲ့မှာမွန်ပြည်ထောင်ပါတီ NMSP ၊ကရင်မျိုးရာတုတ်သက်ရေးပါတီ KMPP ၊ရှမ်းပြည်တုတ်သက်ရေးပါတီ SSPP SSC ၊ရခိုင်မျိုးရာကောင်စီ ANC နဲ့လာဟုဒီမိုကရက်တစ်စီယုံ LDU စတဲ့တိုင်းဒေသလက်နက်ကန်ဖွဲ့၅ဖွဲ့ကြံရှိနေပါတယ်။
မြန်မာနိုင်ငံတိုင်းရင်းသားလူငယ်တွေကိုအနာဂတ်ကောင်းဆောင်ကောင်းဖြစ်ဖို့အရင်အချင်းမြင့်တင်ရေးတင်တန်းပေးဖို့ရည်ရွယ်ချက်နဲ့အမေရိကန်သမ္မတဟောင်း George W. Bush Institute ကနေခေါ်ယူရမှာတိုင်းရင်းသားလူငယ်အယောက်20တက်ရောက်လေ့လာတဲ့အထဲမှာရှမ်းပြည်နယ်ကိုစားပြုရှမ်းလူငယ်3ဦးနဲ့ကချင်ပြည်နယ်ကရှမ်းလူမျိုးစုကိုစားပြုလူငယ်2ဦးတို့ပါဝင်ခဲ့ပါတယ် ဂျွန်လ26ရက်နေ့မှာအမေရိကန်ပြည်ထောင်စုတက်ဆက်ပြည်နယ်ဒါလတ်စ်မြို့ George W. Bush Institute မှာတနန်းစင်ပွဲပြုလုပ်ခဲ့ပြီးဂုံပြုလက်မှတ်ပေးအပ်ခြင်းအခမ်းအနားကိုအမေရိကန်သမ္မတဟောင်း Bush နဲ့ဇနီး Laura Bush တို့တက်ရောက်ချီးမြှင့်ခဲ့ပါတယ်အဲ့ဒီအနေနဲ့ရှမ်းတိုင်းရင်းသားကိုယ်စားလှယ်အဖြစ်ရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ်အမျိုးသားလွတ်တော်ကိုယ်စားလှယ်ဆိုင်ဝမ်လိုင်းခမ်းပညာရေးပိုင်းမှာဆိုင်းဆိုင်မွန်လူမှုရေးအပိုင်းမှာနန်းခမ်းရင်းနောက်နဲ့လူအခွင့်ရေးအပိုင်းမှာကချင်ပြည်နယ်ရှမ်းတိုင်းရင်းသားများကိုစားပြုမဆုမွန်အောင်လို့တက်ရောက်လေ့လာခဲ့ကြပါတယ်George W. Bush Institute ကို2015ခုနှစ်လုံကဒီတနန်းဟာ3ချိန်မြောက်တနန်းဖြစ်ပါတယ်
ကချင်ပြည်နယ်တနိုင်းမြို့နယ်ဟူကောင်းဒေသကချင်လွတ်လပ်ရေးတပ်မတော် KNA တပ်ရင်း14နေမြေမှာအစိုးရတပ်မတော်ဘက်ကထပ်မံထိုးစစ်ဆင်ဖို့ကြေညာလိုက်တာဟာအဲဒီကနေမြေအားလုံးကိုသိမ်းယူဖို့စီမံချက်တစ်ခုလို့ကချင်လူမှုဖွံ့ဖြိုးရေးကွန်ရက် KTNG တွင်းမှုကုစားကြီးကထောက်ပြထားပါတယ်။ပရင်းနေရွှေတွေထွက်တဲ့ဟူကောင်းချိုင်ဝမ်လီတူလန်းတချောင်းအစိုးရတပ်ဘက်ကနေသိမ်းယူဖို့အစိုးရနဲ့အကျိုးတူလှုပ်ဆောင်နေတဲ့ယူစနတ်ကုမ္ပဏီရဲ့နေပြည်တော်ကနေချမှတ်ထားတဲ့စိုက်ပျိုးနေမြေဖြစ်သလိုတရုတ်နိုင်ငံရဲ့စီမံကိန်းတွေရှိနေတာကြောင့်အခုလိုရှင်းလင်းတာဖြစ်တယ်လို့ကိုစားကြီးကပြောပါတယ်ပြီးခဲ့တဲ့ဇွန်လ9ရက်နေ့တုန်းကတနိုင်းဒေသရွှေမော်သင်းဆွယ်ကဒေသခံလူနေရာပြောင်းရွှေ့ဖို့တမတော်ဘက်ကကြေညာချက်ထုတ်ပြန်ပြီးအစိုးရနဲ့ KNA တို့ကြားတနိုင်းမြို့နယ်တွင်းမှာစစ်ရေးသင်းမှမှုတွေဆက်လက်ဖြစ်ပွားနေပါတယ်
ကရင်ပြည်နယ်ရှိဗအန်ကနေမြိုင်ကြီးမူသွားတဲ့လမ်းထီဖိုးခလုံးကျေးရွာမှာမြိုင်ကြီးမူဆရာတော်ဦးစီးပြီးဇွန်လ25ရက်နေ့ကလမ်းဘေးနားကနေမလွတ်တဲ့အိမ်လေးလုံးကိုဖြိုချဖျက်ဆီးခဲ့ပါတယ်။အဲ့ဒီဖြိုချတဲ့အိမ်တွေဟာနှစ်ထပ်တိုက်နှလုံးတစ်ထပ်တိုက်တစ်လုံးနဲ့ပြင်ထောင်အိမ်တစ်လုံးလို့ဖြစ်ပြီးအိမ်ရှင်တွေကိုကြိုတင်အကြောင်းမကြားထားပဲဖြိုထားပြီးမြိုင်ကြီးမူဆရာတော်ကနေ928ပေအကျဲလမ်းတိုးချဲ့ရန်ဖြစ်တယ်လို့အိမ်ပိုင်ရှင်စောတန်းအောင်ကတော့ပြောပါတယ်။အဲ့ဒီအပြင်တခြားလမ်းနဲ့မလွတ်နိုင်တဲ့အိမ်တွေကိုဆက်လက်ဖြိုချဖို့လှုံ့ဆော်ရမှာရွာသားတွေကတောင်းပန်ထားတာကြောင့်မိုးရသီကုန်တဲ့အထိဆက်လက်နေခွင့်ပေးမှာဖြစ်ပြီးမိုးကုန်တဲ့အချိန်မှာတော့မလွတ်တဲ့အိမ်တွေကိုဖြိုချရမယ်လို့ညံကြီးမူဆရာတော်ကမိန့်ကြားထားပါတယ်။အခုလိုလမ်းတိုးချဲ့မှုကိစ္စတွေကိုတပ်ဆိုင်ရာအုပ်ချုပ်ရေးအဆင့်ဆင့်ကိုတင်ပြထားတာမရှိဘူးလို့ဗအန်မြို့နယ်အုပ်ချုပ်ရေးမှူးဦးမျိုးမင်းထွန်းကပြောပါတယ
်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပေးသွားမှာပါ AR သတင်းဌာနရဲ့အကြီးတန်းသတင်းထောက်ဦးသိန်းစော်လဝီDVB သတင်းဌာနမှအကြီးတန်းသတင်းထဦးအေးနိုင်နဲ့သတင်းထဦးဖုံးပြည်နိုင်တို့ကိုအစိုးရတက်မတော်ကမတရားအသိဆက်သွယ်မှုပုံမှန်ဆက်ခွန်တင်တဲ့တီဘောရဲစခန်းမှာအမှုဖွင့်လိုက်တာဟာသတင်းရယူရမှာအဟန့်တားတရက်ဖြစ်တဲ့အပြင်ကြီးမားတဲ့ချိန်ချမှုစိုးရိမ်စရာကိစ္စတစ်ခုဖြစ်တယ်လို့ BNI ခေါ်နိုင်ငံတကာမြန်မာသတင်းဌာနတာဝန်ရှိသူတွေကပြောဆိုလိုက်ပါတယ်ဒီအကြောင်းကိုတော့အမီကနေစူးစီးထားပြီးနိုင်ကုန်းအိမ်ကနေတင်ဆက်ပေးသွားမှာပါ
တရင်မားလူကိုမတရားတင်ဆက်သွယ်မှုပုံမှန်16တက်နဲ့အေးအေးယူတယ်လို့ရဟာမဖြစ်သင့်ဘူးလို့ BNI ခေါ်နိုင်ငံတကာမြန်မာသတင်းဌာနတရိုက်တာကရင်သတင်းစင် KIC ရဲ့အက်ဒီတာချုပ်နန်းဖိုးကေကဆိုပါတယ
်ဒီမားလာတဲ့ချင်းချောင်းမှုဖြစ်သွားတယ်ဟိုလက်ရှိမှာလည်းဒီကိစ္စတွေမရှိခင်မှာလည်းဒီကျွန်တော်တို့တရင်မားတွေအားလုံးကဒီ66ကားကြီးဆိုလည်းအေးဆက်သွယ်ပုံမှန်နဲ့ကိုပဲသူရဲ့ဆွတ်ဆွဲချက်တွေနဲ့ပဲအများအားဟိုအေးအေးယူခံရတဲ့နှားမျိုးကြီးရှိနေပြင်အခုဒီလို16နှစ်နေသားပြည့်ဆိုတဲ့ပုံမှန်တွေပါချက်ပြီးရှိလာတယ်ဆိုတော့ဒီချင်းဒီကဒီပုံမှန်တစ်ခုကဒီသတင်းသမားတွေကိုသတင်းရယူဖို့ဟန်တာဖြစ်စီတယ်လို့ပေါ့နော
် DPP နဲ့ AARD သတင်းထောက်3ယောက်ဟာဇွန်လ26ရက်နေ့တောင်ပလောင် TNL နယ်မြေတွင်မူရေးစေဝါတိုက်ဖြတ်ရေးနဲ့ပတ်သက်တဲ့သတင်းသွားယူပြီးပြန်မှာအစိုးရတပ်မတော်ကနေဖမ်းဆီးခြင်းခံရတာဖြစ်ပါတယ်သတင်းသမား3ယောက်ကိုရေးယူတဲ့ကိစ္စနဲ့ပတ်သက်ပြီး BNN ရဲ့အတိုင်းပင်ခံအက်ဒီတာဦးစင်လင်းကအခုလိုတုံ့တထားပါတယ
်တော်ဘေးဘဝနေတဲ့နေရာတွေအဲ့ဒီတော့ကနရှိနေတဲ့ဖိကတ်ဖြစ်နေတဲ့နေရာတွေကိုလေလာတွေနဲ့လည်းလိုလိုလောက်ပြလာပြီးတော့သတင်းယူပေးရှိတယ်။အဲ့ဒီအနေနဲ့ပတ်သက်လို့ဒါရေးယူမှုရှိနေရဘူးဆိုတော့တော့ပြဋ္ဌာန်းချက်တွေလည်းရှိထားတာပဲ။အဲ့တော့နေရာကစီးနေစီကံနေလည်းကြည့်ရင်လည်းဒီကိစ္စကဘုံကရေးယူလို့မယူသင့်တဲ့ကိစ္စမျိုးဖြစ်တယ
်။ဒီလိုနေသားမျိုးမှာတိုင်းနာသတင်းမီဒီယာဌာနတွေအတွက်ပုံပြီးစိုးရိမ်ရတဲ့နေသားမျိုးဖြစ်လာတယ်လို့နန်းဖို့ကေကဆက်ပြောပါတယ်
။ဒီတစ်ချက်ကတော့ဒီတိုင်းနာဒေသတွေမှာရှိတဲ့တိုင်းနာသတင်းထောက်တွေအတွက်ဆိုလို့ရှိရင်အဲ့ဒီဒေသကလည်းအခြေဆိုင်ပြီးတော့သတင်းရမှုလို့ရှင်တတိယအရင်မြို့မှာခြေခံပြီးတော့သတင်းသမားရဲ့သတင်းရယူတာဖြစ်တဲ့ဒီနေသားဘုံမှာဖန်ခံရဆိုတော့အရှိတ်ဆက်မှာဆိုလို့ရှိရင်သတင်းသမားရဲ့သတင်းရယူခွင့်တက်အောင်သွားလိုက်ပြီးတော့လုံခြုံမှုမရှိတော့ဘူးအကာအကွယ်မှဲ့နေတယ်ဆိုတော့စိုးရိမ်ချက်တွေဖြစ်သွားတာပေါ့နော်
သတင်းထောက်သုံးဦးကိုတပ်မတော်ကဖမ်းဆီးလိုက်တဲ့နဲ့ပတ်သက်လို့ရန်ကုန်မြို့မှာရှိတဲ့အမေရိကန်တန်ယုံကအထူးစိုးရိမ်မကင်းဖြစ်ရတဲ့အကြောင်းကြေညာချက်ထုတ်ပြန်ခဲ့တယ်လို့မြန်မာပြည်ခြေဆိုင်သတင်းမီဒီယာဖွဲ့စည်းတွေပြင် CBGA ကိုသတင်းထောက်များကာဝေးပေးရေးကော်မတီနဲ့ Amnesty International နိုင်ငံကလွတ်ငင်းချမ်းသာခွင့်အဖွဲ့အစည်းတို့ကလည်းဖမ်းဆီးခံစားရတဲ့သတင်းထောက်တွေပြန်လည်လွှတ်ပေးရေးအတွက်တောင်းဆိုထားကြပါတယ်ခင်ဗျာ
။ဆက်ပြီးတော့ရှမ်းပြည်မြောက်ပိုင်းတီဘောမြို့နယ်အတွင်းမှာငွေပလဲကုမ္ပဏီရဲ့ကြောက်မီးသွေးတူးဖော်နေတဲ့စီမံကိန်းကြီးကြောင့်လေယာဉ်မြေထိခိုက်ပျက်စီးမှုဟာဆွေးနွေးရတဲ့အခြေအနေမှာတန်ဃာရုံနဲ့လူငယ်တုဥဆောင်တဲ့ဒေသတွင်းလူထုတွေကနေတပ်ပင်ဆိုင်ခြင်းနဲ့ပရိယုတ်လူဒန်းမှုတရက်ကိုပြုလုပ်ခဲ့ပါတယ်။ချောက်မီးတွေတူးဖော်မှုကြောင့်တီဘောမြို့နယ်အတွင်းမှာဘလောက်အထိစိုးရိမ်နေရတဲ့အခြေအနေရှိနေတယ်လဲဆိုတာကိုနမ်ဟောင်ကနေစူးစီးတင်ဆက်ထားပါတယ်
။တပ်ပင်တစ်တောင်းအတွင်းပရိယုတ်လူဒန်းချင်းချောက်မီးတွေတူးဖော်မှုစီမံကိန်းကိုစန့်ကျင်ကန့်ကွက်ခြင်းတပ်ပင်ဆိုင်ပြိုးခြင်းလှုပ်ရှားမှုတရက်ကိုဒေသတွင်းဆရာတော်တန်ဃာတော်တွေနဲ့လူငယ်ထုဒေသခံလူထုတို့စုပေါင်းပြီးတော့ဇွန်လ23ရက်နေ့မှာရှမ်းပြည်နယ်တီဘောမြို့နယ်နှစ်မအုပ်စုဟွန်နာဖရွာမှာပြုလုပ်ခဲ့ပါတယ်။တပ်ပင်တစ်တောင်းတွေပေးကင်းဖို့လူဒန်းမှုပြုရခြင်းအကြောင်းရင်းကိုတော့နှမ်လန်မြို့ရှမ်းလူငယ်ကွန်ရက်ကနန်းမိုအေးကအခုလိုပြောပါတယ်
။သူကကျမတို့ကဖူးခေါ်တဲ့အဖွဲ့ကိုထပ်ပြီးတော့တတိယစီဖို့တတိယဆိုတော့အဲ့ဒီတစ်ပင်တွေတစ်တောင်းတွေပြီးတော့ကျမတို့လာပြီးတော့ဖြစ်စီတဲ့သူတွေစင်စာတင်မယ်ဆိုပြီးတော့သူအမျိုးမျိုးစုတောင်းကြပါလိမ့်ရှင်အချင်းမှာ
တစ်ပင်တစ်တောအတွက်ဆူတောင်းပွဲနဲ့ကြောက်မီတွေးတူးဖော်မှုကန့်ကွက်တဲ့လှုပ်ရှားမှုကိုမိုင်းကင်ကျေးတီးကတန်ကတော်တွေတီပေါ်နံပေါင်ကကြားခေါင်းပါတီလွတ်တော်ကိုယ်စားလှယ်တွေလူဦးရေ600နီးပါးတက်ရောက်ခဲ့ပါတယ်တစ်ပင်တစ်တောအတွက်ဆူတောင်းပွဲပြုလုပ်ပြီးအဲ့ဒီနေ့ညနေပိုင်းမှာပဲနှမဖုံးကြီးကျောင်းမှာတစ်မာပင်နဲ့အရိယပင်တရားကျော်ကိုစုပေါင်းစိုက်ပျိုးခဲ့ကြပါတယ်တီပေါ်မြို့နယ်ဝမ်လုံနှမအုပ်စုပင်းဆိုင်ရွာနဲ့ဝမ်နာကွန်ရွာမှာပြီးခဲ့တဲ့2004ခုနှစ်ကတည်းကစပြီးငွေရီပလဲကုံမနီရနေကြောက်မီတွေတူးဖော်နေတာကြောင့်တိရက်ခံလူထုတစ်တော့ပြုံးတီးမှုတန်လေယာပစ္စည်းမှုတန်နေခံစားနေရပါတယ်ဒီအခြေအနေကိုနှမအုပ်ချုပ်ရေးမှူးစိုက်ကျော်စိန်ကတော့ရှမ်းပါတာနဲ့အခုလိုပြောပြပါတယ်
မွေ
ရီပလဲကုမ္ပဏီကရွာသားတွေကိုကူညီထောက်ပံ့ပြီးပေးတော့ပဲအခုဟိုနာဖဆိုတဲ့နေရာကိုကြောက်မီသွေးဆက်တူးချင်နေတယ်အခုစိုးရိမ်တာကကြောက်မီသွေးတူးတဲ့နေရာမှာအင်ဂျီတွေထွန်းနေပြီလေယာဉ်မြေများပြားလဲဆုံးရှုံးခဲ့ပြီးပြီရေသေးအိုင်အစိတ်ရေအိုင်တွေပြိုကျနေတာလည်းရှိတယ်အဲ့ဒါတွေကိုပြုပြင်ပေးခိုင်းတာသူတို့ဘက်ကမပြုပြင်ပေးဘူး
ကုမ္ပဏီဖက်ကတော့ဒေတာခန့်တင်နဲ့တွေ့ဆုံပြီးရှင်းလင်းပြောပြခဲ့ပြီးဖြစ်ကြောင်းသာပြောဆိုခဲ့ပါတယ်ငွေရီပလဲကုမ္ပဏီကကြောက်မီတွေတူးဖော်ဖို့ထပ်မံလို့ရှိနေတဲ့ဟွန်နာဖဒေတာဟာကျိုးဝိုင်းတစ်တောင်းအနေနဲ့ထားရှိပြီးရွာသားတွေအနေနဲ့လည်းထင်းအတွက်တောင်တစ်ပင်မခုတ်ကြဘူးလို့ဆိုပါတယ်ရှင်
အခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
။ရခိုင်ပြည်နယ်မောင်တုံးမြို့နယ်တရင်ကြီးရွာသား2ဦးအကြမ်းဖက်တပ်ဖြတ်ခံရပြီးနောက်ဒေသခံတွေမိသားစုအလိုက်နေရွှန့်ခွာထွက်ပြေးခိုလုံလာကြပါတယ်
။တရဆင်တွေအခုနားဆင်ခဲ့ကြတာကတော့ပြည်နယ်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရ
။နေဆက်သတင်းတောက်တွေစူးစီးတင်ပြနေတဲ့တိုင်းရင်သတင်းလွှာကိုနားဆင်ကြကြတာပါရှင်။ကျမတို့ထုတ်လွှင့်နေတဲ့အစီအစဉ်တွေနဲ့ပတ်သက်ပြီးဝေဖန်အကြံပေးမယ်ဆိုရင်အမြန်ဆုံးရောက်နိုင်တဲ့အီးမေးလ်လိပ်စာကတော့ burmese@voanews.com ဖြစ်ပါရရှင်။ဒါ့အပြင်ကျမတို့ခုရေဒီယိုကဓာတ်ရိုက်ထုတ်လွှင့်နေတဲ့အချိန်နဲ့တပြေးညီအင်တာနက် website ဖြစ်တဲ့ burmese.voanews.com မှာလည်းဓာတ်ရိုက်နားဆင်နိုင်ကြပါရရှင်။
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ခင်ဗျာ
။နီပေါ်အစိုးရနဲ့လက်တွဲဆောင်ရနေတဲ့နီပေါ်ဆိုင်ရာအမေရိကန်အဖွဲ့ဟာမကြာသေးခင်ကပဲကတ်မန်ဒူးမြို့မှာဒေသရင်းအရေးခင်ဆိုင်ရာစီမံခန့်ခွဲမှုဗဟိုဌာနလွှဲပြောင်းပေးအပ်ပွဲအခမ်းအနားနဲ့ကတ်မန်ဒူးကရှူနီဆက်စပ်ခန်းမှာပြုလုပ်တဲ့ Balance Nail နှစ်နိုင်ငံအထူးဆက်ဆံရေးဆိုင်ရာလေ့ကျင့်ရေးသင်တန်းဆင်ပွဲကိုကျင်းပခဲ့ပါတယ်။ဒေသရင်းအရေးခင်ဆိုင်ရာစီမံခန့်ခွဲမှုဗဟိုဌာနအဆောက်အဦကိုကတ်မန်ဒူတောင်ကြားဒေသမှာအမေရိကန်ပြည်ထောင်စုကဒေါ်လာ 1.8 သန်းအကုန်ကျခံဆောက်လုပ်ပေးခဲ့တာဖြစ်ပြီးအမေရိကန်တန်ရုံးရဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်ရေးယုံ USAID အမေရိကန်အစိုးရနိုင်ငံတကာဖွံ့ဖြိုးရေးအေဂျင်စီနဲ့ WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်တို့နဲ့ပူးတွဲပြီးဆောင်ရွက်နေတာဖြစ်ပါတယ်။နီပေါ်အစိုးရနဲ့အမေရိကန်တန်ရုံးတို့ရဲ့စီမံကိန်းဟာနီပေါ်နိုင်ငံအတွက်အရေးပေါ်အခြေအနေဆိုင်ရာတုံ့ပြန်ရေးပူးပေါင်းဆောင်ရွက်တာနဲ့NEOC အမျိုးသားအရေးပေါ်ဗဟိုဌာနတို့နဲ့ချောချောမွေ့မွေ့ဆက်သွယ်ဆောင်ရွက်နိုင်တယ်လို့လူသားကြောင့်ဖြစ်စေ၊တဘာဝဘေးကြောင့်ဖြစ်စေပေါ်ပေါက်လာတဲ့အန္တရာယ်ဖြစ်ပွားမှုတွေအတွင်းလူမှုပေါ်မှာတက်ရောက်မှုတွေကိုကူညီဖို့အတွက်အထောက်အကူပေးနိုင်ပါတယ်။ဒ Data ring a yakin sang a seaman kangamu, boho tanane, pisi to long yuha, nibo, ning and lotti sout tare, jimare, chicken a sow, nigger, a say bantaku pippi, kese kuni yene, sana yaka, pianbu babo dre, long jung sechare, niari mashibari. D seaman gango, American cheater, engineer tana jone, he won a solo ye, good in rene, di sout tara pippari, American two tapwene, nibo, mahavia, a sound tapwereja, Pudre legend who re lonira, send it Johnny B. Pippari, balance near legend mutre, nibal tapwene, American two tapweriha, down then a chilla di darima, a yibo a kuni pinayene, Ludadan sanamu, Toguri, Chechen pinaye, Pedroca take care of your vase ye do dre, Joe Dempi, Pinsen Hurigo, do let dress hung a jaraba, nibal nangandrema pisse, the chan nangandrigo toyopi, Kula damaga, Ninja ding taye. Lungandi, Kuni Sama Pijima, Pisi, the Bawa B and Ye, the Zongian, Yensanya Jima, Nibo Sitago, a Sua Pueziri, a Yepe Pueziri, Nanganaga, INGO in a Litwebi, Lusong, Nanzan Shila, D. Legion Mugani, Pyotong Pira Pipari, a Gulu Legion Murine, Nibo, Longjuni Tadri, Dongian Lusong, Nanzan, Bobi Gauna, Lusong, Nijing Mare, Didari, Yakin Sanya Siman Kangamu, Bhutan Nagaro, Nangan the Bawa B and Nichimajima, Tio de Dongyamuri Lopu, Yibari Kanagani Bawanirapa, American Puegaro, Nibo Sua, Jubanide, the Bawa B and Nine, Pitanari Sayan, Jinsang Dongyamu, Pinsin Nimuri Dre, Selepi, Bamboo Pini Male, Pipari.
American Soya, the Bora, Minigo, Timbialo, Pivari.
အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အားပေါ်မဟုတ်ကြောင်းထပ်မံအတည်ပေးပြရစီရှင်။တောက်ကြနေနေခင် VOA မြန်မာပြည်သူမှာနှိစက်တဲ့ဆွေမျိုးသားချင်းမိသားစုဝင်တွေရှိဖို့ဒါမှမဟုတ်စီးပွားရေးလုပ်ငန်းတွေရှိမှသာအမေရိကန်ပြည်ဝင်ခွင့်ဗီဇာရနိုင်မယ်ဆိုတဲ့ခီးသွားစီးမင်းစည်းကမ်းတတ်မှတ်ချက်အစ်တွေကိုအခုကျွန်တော်တို့တန်ထွက်နေတဲ့နိုင်ပိုင်းတွင်ပါပဲအမေရိကန်ပြည်သူကစတင်ပြီးတော့အကောင့်ထဲပေါ်ပါတော့မယ်အီရတ်တပ်ဖွဲ့တွေဟာမူဆိုးမျိုးတွင်ကဖြစ်စီခံထားတဲ့တမိုင်းဝင်ဗလီကျောင သူတို့ကယ်လီဖီလို့ခေါ်တဲ့ဘာသာရေးနိုင်ငံတော်ဖြစ်ပြင်ညာခဲ့တာပါအဲ့ဒီသွေးကြော်တွေဟာတက်တန်း150ရှိတဲ့ဗလီကြောင်းကြီးကိုပြီးခဲ့တဲ့တရင်ဘက်ကဖောက်ခွဲဖြစ်စီခဲ့တာပါတောင်ကိုရီးယားသမ္မတမွန်ဂျေအင်ဟာအမေရိကန်သမ္မတဒေါ်နယ်ထရန့်နဲ့ပထမဆုံးကြင်ဖြစ်အိမ်ပြီးတော့မှဇွန်လ29ရက်မနေ့ကတွေ့ဆုံခဲ့ကြပါတယ်နော်ကိုရီးယားရေးပေါ်အနေကြမှုနဲ့ပတ်သက်ပြီးတော့နိုင်ငံကောင်းဆောင်တွေကြားမှာစကားပြောဆိုရှိပြီးနှစ်ဦးသဘောထားတူညီမှုတွေတော့မရှိပါဘူးလက်ဝဲရင်းသမ္မတဖြစ်တဲ့မစ္စတာမွန်ကစီးပွားရေးပူးပေါင်းဆောင်ရွက်မှုကတစဉ်နော်ကိုရီးယားနဲ့ပူရင်းနီလာစည်းခြင်းနဲ့သမ္မတထရန့်ဆိုတာကတော့နော်ကိုရီးယားကိုပြစ်ထန်တဲ့တန်ခတ်ပိတ်ဆို့မှုတွေနဲ့စီးရဖိအားပေးမှုတွေလုပ်ချင်နေတာပါမြန်မာနိုင်ငံကနေပြီးတော့ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးလာတဲ့ဒုက္ခသည်တွေကိုမြန်မာပြည်ပြန်ပို့ရေးကိစ္စအပေါ်ဝင်နိုင်ငံခြားဖြစ်ရှင်းရခက်ခဲနေတဲ့ကိစ္စတွေပေါ်အမြင်ချင်းဖလှယ်ကြဖို့မြန်မာနိုင်ငံမျိုးသားလူမျိုးရေးကြံပေးဦးတောင်ထွန်းဘင်္ဂလားဒေ့ရှ်နိုင်ငံကိုနောက်တနေ့ပတ်ထဲမှာရောက်လာဖို့ရှိပါတယ်ခင်ဗျာ
ကျေးဇူးတင်ပါတယ်ရှင်ကိုချောင်လင်းကသတင်းအချင်းချုပ်ကိုပြောပြသွားတာပါဒီကနေ့မနေ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုညာဝင်းရောက်ပါရှင်အင်ဂျင်နီယာကတော့ Kelvin Fowler ဖြစ်ပါတယ်တောက်ကြနေနေခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ကြတဲ့ကဘာတလောက VOA ပရိသတ်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်ရှင်လန်းချမ်းမြေကြပါစေကျွန်မအင်ဂျင်နိုင်ပါ
This program has come to you from the Voice of America, Washington.